Welcome to the Voice of America in Burmese.
ဒီအောင်ကင်းဝေးတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်တန်ကနေ2022ခုနှစ်ဧပြီလ9ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်တန်လွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းမှာစနေညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့ယူကရိန်းကဗူဒါယုံကိုဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့အပေါ်မှာယူကရိန်းနဲ့မဟာမိတ်တွေကရုရှားကိုပြစ်တင်ရှုတ်ချလိုက်ပါတယ်ဂျပန်နဲ့ဖိလစ်ပိုင်ကြားကာကွယ်ပူးပေါင်းဆောင်ရွက်မှုတွေထပ်ပြီးတိုးချဲ့ဖို့ဆွေးနွေးခဲ့ကြပါတယ်ကမ္ဘာမှာကိုဗစ်ကာကွယ်ဆေးရရှိမှုမညီမညာဖြစ်နေတာတွေကိုဖြေရှင်းနိုင်ရေးနိုင်ငံတကာအလူရှင်တွေကနောက်ထပ်ဒေါ်လာသန်းပေါင်း9000နီးပါးခရီးပေးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေမှာတော့မြန်မာနိုင်ငံမှာမနစ်ကစပြီးတော့အလုံသမားအခွင့်အရေးချိုးဖောက်မှုတွေပြန်များလာနေပြီးဒီအခြေအနေနဲ့ပတ်သက်ပြီးတော့
ဒီကတော့ငါတို့ဝန်ထမ်းမလိုတော့ဘူးဒီလိုအလုံးချက်ငယ်အကြောင်း50ပဲဖြစ်ဖြစ်အရောက်ကြရတယ်ဆက်မယ်ဆိုတော့ချက်ချင်းစိတ်ချပြလိုက်တာကျွန်တော်အရင်ဆုံးရလက်ထပ်လောက်တုန်းကတော့အဲ့လေးပါအောင်ထုံအောင်ကျွန်တော်ရိုကြီးတောင်းနေရတယ်အခုမှပိုင်းကြတော့မင်းကတော့သူ့ဘက်ကဆွေးနွေးတယ်သူ့ဘက်ကဆုံးဖြတ်ချက်ချတယ
်လိုင်းသာဆက်မှုဆောင်ကအလုံးသမားတူဦးပြောသွားတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမကြခင်မှာနားဆင်ရမှာပါဒါအပြင်စနေညပိုင်းအပတ်စဉ်ကဏ္ဍတွေမှာတော့ဒုအတန်းစီစဉ်ဒီမိုကရေစီနဲ့လူ့အခွင့်အရေးနဲ့ခေပြိုင်ကဘာအစည်းအဝေးအပဝဲတပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းနောက်ပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်။ဒီအကြောင်းတွေမတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံမှာလူအစုအဝေးလက်ရှိနေတဲ့ရထားဘူဒါယုံတစ်ခုကိုဒုံးကျည်နဲ့တိုက်ခိုက်တာကြောင့်လူအများအပြားသေဆုံးဒဏ်ရာရခဲ့တာဟာရုရှားလက်ချက်ဖြစ်တဲ့ဆိုပြီးယူကရိန်းနဲ့မဟာမိတ်တွေကပြစ်တင်ရှုတ်ချနေကြပါတယ်။နိုင်ငံရှေ့ပိုင်းကခရမာတော့စ်မြို့ယထာဘူဒါယုံကိုတိုက်ခိုက်မှုကြောင့်ကလေး9ဦးအပါအဝင်လူပေါင်း52ယောက်ထက်မနည်းသေဆုံးပြီး88ယောက်ထက်မနည်းဒဏ်ရာရခဲ့တယ်လို့ယူကရိန်းမိယထာတယူပို့ဆောင်ရေးတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီဘူဒါယုံဟာတိုက်ပွဲတွေဘေးကနေအရက်သားတွေကိုကယ်ထုတ်ဖို့အသုံးပြုနေတဲ့ဘူဒါယုံဖြစ်ပါတယ်။အဲ့လိုရဟာအရက်သားတွေကိုရွယ်ကျဲရှိရှိတိုက်ခိုက်မှုဖြစ်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကယထာဘူဒါယုံကိုတိုက်ခိုက်တာဟာရုရှားကဂျူလွန်နဲ့စိုးရွားရက်စက်တဲ့နောက်ထပ်တပ်ဖြတ်မှုဖြစ်တယ်လို့ Twitter မှာရေးပါတယ်။ပြည်တွင်းကာကွယ်ရေးဝန်ကြီး Ben Wallace ကအရက်သားတွေနဲ့အရေးပါတဲ့အခြေခံအဆောက်အုံတွေကိုတိုက်ခိုက်တာဟာဆေးရဆူမှုတစ်ခုဖြစ်တယ်လို့ပြောပါတယ်။ယထာဘူဒါယုံနဲ့တခြားတိုက်ခိုက်မှုတွေကိုလုံးဝလက်ခံနိုင်စရာမရှိဘဲလူသားစာနာမှုဆိုင်ရာနဲ့လူ့အခွင့်အရေးဆိုင်ရာနိုင်ငံတကာဥပဒေတွေကိုစိုးရွားစွာချိုးဖောက်တာဖြစ်ပြီးကျူးလွန်သူတွေကိုယ့်လူရက်ကိုတောင်းဝန်ခံမှုရှိအောင်လုပ်ရမယ်လို့ကုလသမဂ္ဂကပြောပါတယ်။ဘူဒါယုံကိုတိုက်ခိုက်တာသူတို့လက်ချက်မဟုတ်ဘဲယူကရိန်းလက်ချက်ဖြစ်တယ်လို့ရုရှားကပြန်ပြီးဆွဆဲထားပါတယ်။တိုက်ခိုက်မှုမှာသုံးခဲ့တဲ့ Toshka U ဒုံးကျည်မျိုးကိုသူတို့မသုံးဘူးဆိုပြီးရုရှားကညင်ထားတာပါ။ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းကိုယာရုကဖယ်ရှားရေးအတိုက်ခံတွေတင်သွင်းတဲ့အယုံကြည်မရှိအဆိုကိုမဲခွဲဆုံးဖြတ်တဲ့လုပ်ငန်းစဉ်စတင်ရေးတွေ National Assembly လို့ခေါ်တဲ့ပါကစ္စတန်အောက်လူတော်အစည်းအဝေးဒီကနေ့ပြန်ကျင်းပပါရယ်ဝန်ကြီးချုပ်ခန်းကတော့အခုမဲခွဲမဲ့လူရက်ကိုအမေရိကန်ကနောက်ွယ်ကနေချဲလေလို့ဆောင်တာလို့တောက်ကြနေကထပ်ပြီးတော့ဆွဆွဲပြောဆိုခဲ့ပြီးသူ့ကိုယာရုကနေဖယ်ရှားခဲ့မယ်ဆိုရင်အတိုက်ခံတွေဖွဲ့စည်းမဲ့အစိုးရကိုသူအတိမတ်ပြုမှာမဟုတ်ဘူးလို့ပြောခဲ့ပါရယ်အကြက်တဲကြုံနေရတဲ့ဝန်ကြီးချုပ်ခန်းကတောက်ကြညနှောင်းပိုင်းရုံးမြင့်တန်ကြားကားစင်နိုင်ငံကိုပြောတဲ့မင်းငွန်းထဲမှာအဲ့လိုပြောသွားတာပါမူလာတော့ကဒီကရတဲ့တနင်္ဂနွေနောက်ပိုင်းမှာလုပ်ဖို့စီစဉ်ခဲ့တဲ့အယုံကြည်မရှိအဆိုမဲခွဲဆုံးပြတ်မဲ့ကိစ္စကိုတားဆီးဖို့ဝန်ကြီးချုပ်ခန်းကစူးစမ်းတာကိုပါကစ္စတန်တရားရုံးချုပ်ကပယ်ချခဲ့ပြီးနောက်တရက်မှာဝန်ကြီးချုပ်ခန်းကတိုင်းပြည်ကိုမင်းမွန်းပြောတာပါအယုံကြည်မရှိအဆိုမဲခွဲမဲ့ကိစ္စကိုတီဘတ်အင်အားကြီးနိုင်ငံတစ်ခုကကြိုးကင်စီစဉ်တာဖြစ်တဲ့အတွက်တရားမဝင်ဘူးဆိုပြီးဝန်ကြီးချုပ်ခန်းရဲ့အာဏာရပါတီဝင်အောက်လူတော်ဒုတိယဥက္ကဋ္ဌကဆုံးဖြတ်ခဲ့ပါတယ်ဒါရင်နောက်ဝန်ကြီးချုပ်ခန်းကလွတ်တော်နဲ့အစိုးရအဖွဲ့ကိုဖျက်သိမ်းပြီးစပောင်း90အတွင်းရွေးကောက်ပွဲကျင်းပဖို့ကြေညာခဲ့တာပါ။ဒါပေမဲ့လည်းတရားရုံးချုပ်ကရဲတော်ကြာကြာနာစစ်ဆေးပြီးတဲ့နောက်အောက်လူတော်ဥက္ကဋ္ဌရဲ့ဆုံးဖြတ်ချက်ဟာအခြေခံဥပဒေနဲ့မကိုင်းညီဘူးလို့ကြာသပတေးနေ့မှာကြေညာပြီးလွတ်တော်ကိုပြန်အသက်သွင်းခဲ့ပါတယ်။ဂျပန်နဲ့ဖိလစ်ပိုင်နိုင်ငံအကြားကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုနောက်ထပ်တိုးချဲ့ရေးစမ်းစစ်သုံးသပ်သွားကြဖို့ဒီကနေ့သဘောတူလိုက်ကြပါတယ်။ဒေသတွင်းတင်းမာမှုတွေရှိနေတာယ ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်နေတာစားတဲ့နောက်ခံအခြေအနေတွေရှိနေချိန်မှာပဲအမေရိကန်ပြည်ထောင်စုရဲ့အဓိကမဟာမိတ်အာရှနှစ်နိုင်ငံကနိုင်ငံသားရေးနဲ့ကာကွယ်ဝင်ကြီးတွေ 2+2 ဆိုတဲ့ပုံစံနဲ့တိုချိုမျိုးတော်မှာတွေ့ဆုံဆွေးနွေးကြတာပါနှစ်နိုင်ငံသားပူးပေါင်းဆောင်ရွက်မှုနဲ့ထောက်ပံ့ပစ္စည်းတွေမျှဝေရေးပိုကောင်းအောင်လုပ်နိုင်မယ့်အလားအလာတွေကိုစမ်းစစ်ကြမယ်လို့ဂျပန်ကာကွယ်ဝင်ကြီးယိုရှိမတ်ဆဟာယာရှိကအစည်းအဝေးပြီးမှပြောခဲ့ပါတယ်အရှိနဲ့တောင်တရုတ်ပင်လယ်တွေထဲမှာတရုတ်နိုင်ငံကလှုပ်ဆောင်နေပုံနေပေါ်ဂျပန်နဲ့ဖိလစ်ပိုင်နိုင်ငံတွေကဘဝင်မကြကြသလိုယူကရိန်းကိုရုရှားကကျူကျော်တိုက်ခိုက်မှုမြောက်ကိုရီးယားဒုံးကျည်စမ်းသပ်မှုတွေအားလည်းနှစ်နိုင်ငံစလုံးကစိုးရိမ်တဲ့ကိစ္စတွေဖြစ်ပါတယ်ဂျပန်နဲ့ဖိလစ်ပိုင်နှစ်နိုင်ငံအကြားကာကွယ်ရေးဆိုင်ရာပိုပြီးနီးကပ်တဲ့ဆက်ဆံရေးတည်ဆောက်ဖို့2015ခုနှစ်ဇန်နဝါရီလကသဘောတူစာချုပ်တစ်ခုလက်မှတ်ရေးထိုးခဲ့ကြပြီးယခုအချိန်ကလေးကဆိုရင်ရေတပ်ပူးတွဲစီရေးလေ့ကျင့်မှုပေါင်းအကြိမ်20နီးပါးလုပ်ပြီးသွားပါပြီ2021ခုနှစ်တုန်းကတော့လေတပ်ပူးတွဲစီရေးလေ့ကျင့်မှုတွေကိုလည်းလုပ်ခဲ့ကြပါတယ်တရုတ်နိုင်ငံနဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်တွင်ဖိလစ်ပိုင်ရဲ့ကင်းတဲ့လုပ်ငန်းတွေပူအားကောင်းစေဖို့အတွက်ကာကွယ်ရေးနဲ့နည်းပညာပိုင်းပစ္စည်းကရိယာတွေဂျပန်နိုင်ငံကလွှဲပြောင်းကူညီပေးခဲ့မှုပါတယ်။တောင်တရုတ်ပင်လယ်တွင်မှငြိမ်းချမ်းမှုထိန်းသိမ်းရေးထိန်းချုပ်လှုပ်ဆောင်သွားကြဖို့လိုတယ်ဆိုတာဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေနဲ့တရုတ်သမ္မတရှီချင်းဖင်တို့ဒီကနေ့အလေးထားပြောဆိုခဲ့ကြတယ်လို့ဖိလစ်ပိုင်သမ္မတရုံးကပြောပါတယ်။ယူကရိန်းအကြက်တဲဆိုင်ရာစိုးရိမ်ချက်တွေကိုဗစ် -19 ကာယရောဂါရေးတွေအပါအဝင်အကြောင်းအရာမျိုးစုံကိုခေါင်းဆောင်နှုတ်ဦးကြားပေါ့ချာနေကတနအီကြာတယ်လီဖုန်းဆက်ဆွေးနွေးခဲ့ကြတာပါထိန်းချုပ်လှုပ်ဆောင်တာတင်းမာမှုတွေရောပါပြောက်ကွယ်စေတာနဲ့လက်တွေ့ကျထိရောက်တဲ့ပူပေါင်းဆောင်ရွက်မှုအတွေ့နှစ်ဖက်သဘောတူနိုင်တဲ့မူပေါင်းတစ်ခုချမှတ်ရေးလှုပ်ဆောင်တာတွေကနေတောင်တရုတ်ပင်လယ်မှာငြိမ်းချမ်းမှုလုံခြုံမှုနဲ့တည်ငြိမ်မှုတွေကိုထိန်းသိမ်းရေးအစွမ်းကုန်အားထုတ်တော်မူလူတဲဆိုတာခေါင်းဆောင်တွေအလေးထားပြောဆိုခဲ့ကြပါတယ်လို့ဖိလစ်ပိုင်သမ္မတရုံးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အငင်းပွားမှုတွေရှိနေတဲ့ကြားကပဲအပေါင်းလက္ခဏာဆောင်ဆက်သွယ်လှုပ်ဆောင်မှုတွေအတွက်အခင်းအကျင်းကိုတိုးချဲ့သွားရေးနှစ်ပတ်စလုံးကအခိုင်အမာပြောခဲ့ကြတယ်လို့လည်းဖိလစ်ပိုင်သမ္မတရုံးကဆိုပါတယ်။သမ္မတဒူတာဒေးဟာ2016ခုနှစ်မှာအာဏာရခဲ့ကြတဲ့ကတရုတ်နိုင်ငံနဲ့ပိုပြီးနှွေးထွေးတဲ့ဆက်ဆံရေးတည်ဆောက်ဖို့လှုပ်ဆောင်ခဲ့ပါတယ်။အခုအညီချင်းငွေနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဒေါ်လာဘီလီယံပေါင်းများစွာရမယ့်ကတိကဝတ်တွေအတွက်တောင်တရုတ်ပင်လယ်နယ်မြေပိုင်ဆိုင်မှုကိစ္စနှစ်ပေါင်းများစွာအငင်းပွားလာတာကိုဖေးဖယ်ထားခဲ့ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြထုတ်လည်နေပါလိမ့်ရှင
် VOA American တန်ရဲ့စနေညထိတ်တန့်ရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်တိရီလင်္ကာမှာနိုင်ငံခြားငွေပြတ်စီးပွားပြတ်ကတ်အတွက်နိုင်ငံတကာအကူအညီဒေါ်လာတန်3000ခန့်ရဖို့ကြိုးပမ်းနေပါတယ်တိရီလင်္ကာဗန္ဓာရေးဝန်ကြီးကလောင်စာဆီနဲ့ဆေးဝါးအပါဝင်မရှိမဖြစ်လိုရာတွေပြန်ဖြည့်ဆည်းနိုင်ဖို့လာမယ့်6လအတွင်းအခုလိုနိုင်ငံခြားအကူအညီလိုလိမ့်မယ်လို့ဒီနေ့ပြောလိုက်တာပါလူရည်22တန်းရှိတဲ့တိရီလင်္ကာမှာရေရှည်မီးပြတ်ဆေးဝါးတဲ့လောင်စာဆီနဲ့တခြားကုန်ပစ္စည်းတွေပြတ်ပြီးကိုယ်စည်းနှုံးတွေတက်လူတွေဒေါသထွက်ကလမ်းမပေါ်တက်ဆနပြခဲ့တာကြောင့်သမရဂိုတာဘာယာရာဂျာပက္စာပေါ်ဖီယာတွေကြီးမားလာခဲ့ပါတယ်။ဗန်ဒိုင်းဝင်ကြီးအာလီဆာဘရီကလည်းဒီလိုတဲ့ငွေရဖို့ကဟာချူလီအလုပ်လို့ကြီးမားလွန်ပြီးဒီလလည်းအမေရိကန်သွားက IMF နိုင်ငံတကာငွေကြေးရမုံငွေအဖွဲ့နဲ့ဆွေးနွေးဖို့ပြင်ထားတယ်လို့ဒီဘက်တာဝန်ဆက်ယူပြီးပထမဆုံးအင်တာဗျူးမှာ Rider သတင်းဌာနကိုပြောခဲ့ပါတယ်။တိရီလင်္ကာအနေနဲ့နိုင်ငံတကာရံမုံငွေစာချုပ်တွေပြုပြင်ပြောင်းလဲပြီးပေးချေစရာတွေအတွက်ဆိုင်းငံ့မှုတွေတောင်းဆိုဖို့ပြင်ထားကဇူလိုင်မှာပေးချေဖို့ရှိတဲ့ဒေါ်လာတန်1000အတွက်ညှိနှိုင်းဖို့ပါယုံကြည်မှုရှိထားပါတယ်လို့ဝန်ကြီးဆာဘရီကဆိုပါတယ်။ကြာပြင်အခုလိုကြိုးပမ်းနေတာကလုံးဝပြန်ပေးဆက်ဖို့ပြက်ကွက်တဲ့အစီအမရောက်အောင်စွမ်းကုန်လုပ်နေတာဖြစ်ပြီးဒီအဆင့်ရဲ့ဆိုးကျိုးကြီးမားလို့မှုကိုလည်းသိထားပါတယ်လို့ဝန်ကြီးဆာဘီကဆက်ရှင်းပြခဲ့ပါတယ်။လက်တလုံးမှာတော့အရေးပေါ်အခြေအနေအောက်လက်မပေါ်ထွက်ဆန္ဒပြမှုတွေကိုထင်းနေအောင်မရှိမဖြစ်လိုအပ်တဲ့ကုန်ပစ္စည်းတွေပြန်ဖြည့်ဆည်းပြီးပုံမှန်အခြေအနေတစ်ခုပြန်အောင်ဖို့အရေးကြီးတယ်လို့လည်းဝန်ကြီးဆာဘီကအလေးထားပြောခဲ့ပါတယ်ခင်။တရုတ်နိုင်ငံစီးပွားချက်ချာရှန်ဟိုင်းမြို့ကြီးမှာကိုဗစ်ကြောင့်တက်ကြီးမိပါတွေဇက်တိုက်ဆေးရုံမှာသိဆုံးလာနေပါတယ်။လူရေ26သန်းအထိရှိတဲ့ဒီရှန်ဟိုင်းမြို့ကြီးမှာBA2 Omicron မျိုးကွဲသစ်တွေ့ပြီးကူးစက်မှုတွေမြင့်တက်လာခြင်းအခုလိုသေဆုံးမှုဖြစ်လာတာက COVID-0 COVID အမြင့်ဖြတ်ရေးတင်းကျပ်တဲ့မူဝါဒအကျိုးဆက်ပါလို့သေဆုံးသူမိသားစုတွေကဝေဖန်လိုက်ပါတယ်။ အခုလိုတကြီးပိုင်းတွေတည်ဆုံမှုဆက်တိုက်များလာနေတာကရှန်ဟိုင်း၊ဒေါင်ဟိုင်းတကြီးစောင့်ရှောက်ရေးစီယုံမှာဖြစ်နေတာလို့ဒီမိသားစုဝင်တွေကဆက်ပြောပါတယ်။အခုလိုဖြစ်ရတာကကိုဗစ်ပိုးရှိသူတွေနဲ့ထိတွေ့မိတဲ့ဆေးဝန်တန်းတွေကိုအတင်းကျပ်ကွာရန်တင်းခွင့်နေခိုင်းတာကြောင့်ဆေးရုံဝန်တန်းပြက်လက်ကသူတို့ချစ်ခင်ရသူတွေအတွက်ကုသမှုကောင်းကောင်းမပေးနိုင်တာကြောင့်လို့တည်ဆုံသူမိသားစုဝင်တွေက AP သတင်းထံကိုရှင်းပြကြပါတယ်။ဒီမိသားစုဝင်တွေအနေနဲ့ဒီအတွက်အကူအညီတောင်းခံဖို့နဲ့ဖြည့်ရှင်းချက်ရဖို့လူမှုကွန်ရက်မီဒီယာတွေပေါ်တက်ရည်နေကြကလူနာသတင်းမရသလောက်ဖြစ်နေတာအတွက်လည်းဆေးရုံတွေကလုံခြုံရေးကင်မရာတွေကတဆင့်ကြည့်ခွင့်ရဖို့ကိုတောင်းဆိုနေကြပါတယ်။အသက်82နှစ်အရွယ်မြို့သမီးရှန်ပင်မင်းဟာမိသားစုဝင်အနာမှာမရှိဘဲဒီဘက်တနင်္ဂနွေတွေကတည်ဆုံသွားခဲ့တယ်လို့မိသားစုဝင်တွေကယူကျုံမရ AP သတင်းဌာနကိုပြောခဲ့ပါတယ်။ကမ္ဘာမှာကိုဗစ်ကာကွယ်ဆေးမညီမမျှရနိုင်မှုဖြစ်ရှင်းနိုင်ရေးနိုင်ငံကလူရှင်တွေကနောက်ထပ်ဒေါ်လာတန်ပေါင်း 5,000 နီးပါးခရီးပေးလိုက်ကြပါတယ်။ကုလသမဂ္ဂကြောထောက်နောက်ခံပြုထားတဲ့ COVAX ကိုဗစ်ကာကွယ်ဆေးညွှန်ပေါင်းအဖွဲ့ကနေပိုဆင်းရဲတဲ့နိုင်ငံတွေကိုဒီ COVID-19 ကာကွယ်ဆေးပို့ပေးဖို့နိုင်ငံကလူရှင်တွေညီလာခံကျင်းပနေရမှာဒေါ်လာတန်4,800ပို့ပေးဖို့ခရီးပေးလိုက်တာပါ။ဂျာမန်ဝန်ကြီးချုပ် Olaf Scholz ကလည်းဒီ COVID ကမ္ဘာကာယရောဂါကြီးကပျောက်ကွယ်သွားသေးတာမဟုတ်သေးဘူး။ကမ္ဘာနေရာတိုင်းမှာ COVID ကိုအနိုင်မတိုက်နိုင်သေးဘူး။ပင်နေရာမှာမှကိုဗစ်နှိမ်နေနိုင်မှာမဟုတ်ပါဘူးလို့အင်တာနက်ကလုတ်တဲ့စနေပွဲမှာဒီနေ့ပြောလိုက်ပါတယ်။ဒါအပြင်အခုလိုကမ္ဘာနေရာတိုင်းမှာကိုဗစ်ကိုအနိုင်တက်နိုင်ဖို့ကအားလုံးရဲ့တာဝန်သာဖြစ်တယ်လို့လည်းဝန်ကြီးချုပ်ရှို့စ်ကဆက်ထောက်ပြလိုက်ပါတယ်။ဂျာမနီ၊အင်ဒိုနီးရှား၊ဂါနာနဲ့စနေဂဲနိုင်ငံတွေကကြီးမှုကျင်းပတဲ့ဒီညီလာခံအနေနဲ့ကမ္ဘာအချမ်းသာဆုံးနိုင်ငံတွေနဲ့အဆင်းရဲဆုံးနိုင်ငံတွေကြားကိုဗစ်ကာကွယ်ဆေးရရှိမှုနှုန်းကြီးကြီးမားမားကွာခြားလာနေတာကိုဖြစ်ရှင်းပေးနိုင်ဖို့လုံ့ပတ်နေကြတာပါ။ဒီကိုဗစ်ညွန်ပေါင်းအဖွဲ့ကိုကာကွယ်ဆေးမဟာမိတ်အဖွဲ့ကပြီးကမ္ဘာ့ကျန်းမာရေးအဖွဲ့တပြည့်ချုံနဲ့ကုသရောဂါဆိုင်ရာအသင့်ပြင်ဆင်ရေးနဲ့တည်ထွင်စမ်းသပ်မှုရှိရေးစုပေါင်းအဖွဲ့တို့ကပူးတွဲဥဆောင်ပြီး145နိုင်ငံကိုကာကွယ်ဆေးထုတ်မှုသန်း1400စာဖြန့်ဝေပြီးဖြစ်ပေမဲ့မနစ်နှစ်ကုန်ချီမှန်းထားတဲ့သန်း2000ထက်ကိုလျော့သွားခဲ့ပါလေ။ Sorry Arabia အနေနဲ့ Hajj ခေါ်မက္ကာဖျားဖို့ခီးသွားတသန်းထိဒီနှစ်မှာတိုးမြင့်ခွင့်ပြုလိုက်ပါတယ်။အရင်နှစ်နှစ်ကကိုဗစ်ကမ္ဘာကာယရောဂါကန့်သတ်မှုတွေကြောင့်ပြည်တွင်းပြည်ပကမက္ကာဖျားဖို့ခီးတဲ့အများကြီးရောကျသွားကြရကနေဒီနှစ်ဇူလိုင်စစ်တောင်းပွဲမှာအများကြီးပြန်ခွင့်ပြုဖို့ Hajj ဝန်ကြီးဌာနကဒီနေ့ထုတ်ပြန်လိုက်တာပါ။အစ္စလမ်ဘာသာရဲ့အုတ်မြစ်ကြီး၅ခုထဲကတစ်ခုဖြစ်တဲ့ဒီမက္ကာဝတ်ပြုပွဲကိုမွတ်စလင်တိုင်းကတသက်မှာအနည်းဆုံးတစ်ချိန်သွားနိုင်ဖို့မျှော်လင့်စစ်တောင်းထားကြပါတယ်။ကမ္ဘာမှာအကြီးအမားဆုံးဘာသာရေးဝတ်ပြုပွဲတွေကတစ်ခုဖြစ်တဲ့ဒီမက္ကာစစ်တောင်းပွဲမှာကိုဗစ်မဖြစ်ခင်2019ခုနှစ်ကျုံကတော့ဖျားမှုပေါင်း 2.5 သန်းအထိစီကားခဲ့ပါတယ်။ဒါပေမဲ့ကိုဗစ်ရောဂါစတဲ့2000ခုနှစ်မှာတော့ဖျားမှု 1000 ကိုပဲဆော်ဒီအာနာပိုင်တွေကခွင့်ပြုပေးခဲ့ပါတယ်။မနှစ် 2021 ခုတုန်းကတော့ဖျားမှုရေအတွက်ပြန်တိုးမြင့်ပေးခဲ့ပေမဲ့ကိုဗစ်ကာကွယ်ဆေးအပြည့်ထိုးထားတဲ့နိုင်ငံသားနဲ့နိုင်ငံတွင်းနေထိုင်သူစုစုပေါင်း 6,000 ကိုသာမဲနိုင်စနစ်နဲ့ခွင့်ပြုခဲ့တာပါ။ဒီနှစ်မှာလည်းတသန်းအထိတိုးမြင့်လိုက်ပေမဲ့ကာကွယ်ဆေးအပြည့်ထိုးထားသူအသက်65နှစ်အောက်ကသာခွင့်ပြုမှာဖြစ်တယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒါအပြင်ဒီဘက်ကလာသူတွေအနေနဲ့ကိုဗစ်ပိုးမရှိကြောင်းဆော်ဒီနိုင်ငံကိုမရောက်ခင်82နှစ်အတွင်းစမ်းသပ်စစ်ဆေးထားတဲ့ရလဒ်ကိုပြဖို့လိုအပ်ပါတယ
်။နောက်ဆုံးရသတင်းလေးကိုကိုကြကြော်သိန်းနဲ့ကိုမင်းတို့ကြီးညာပေးသွားခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါတွေနဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့မြန်မာနိုင်ငံဘက်ကအလုသမားကြီးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။ပြီးခဲ့တဲ့2021ခုနှစ်ကစပြီးတော့မြန်မာနိုင်ငံမှာအလုသမားအခွင့်အရေးချိုးဖောက်ခံရတာတွေတဖြည်းဖြည်းပိုများလာတယ်လို့အလုသမားအဖွဲ့တွေကပြောလိုက်ပါတယ်။လာဆောင်ပေးပဲဆက်ယုံပိတ်သွားတာမျိုးအပြင်အခြေခံလုပ်ခလာတာတော့မှအပြည့်ဝမပေးခြင်းနဲ့လုပ်ငန်းတွေစက်မှုစုံတွေလည်းပိုများလာနေပါတယ်။နိုင်ငံကအဖွဲ့အစည်းတွေကလည်းမြန်မာပြည်ရဲ့လက်လောအခြေအနေတွေကိုစောင့်ကြည့်နေပြီးတော့ပြည်ပခါတွေကြားကလူခွင့်ချိုးဖောက်မှုတွေနဲ့အတူအလုသမားအခွင့်အရေးကိစ္စတွေကိုလည်းအလေးထားပြီးတော့စုံစမ်းစစ်ဆေးသွားဖို့ရှိနေပါတယ်။ရန်ကုန်ကပေးပို့ထားတဲ့ဒီသတင်းကိုဆက်ပြီးတော့ပြောပြပေးကြပါမယ်ခင်ဗျာ။အလုသမားအခွင့်အရေးချိုးဖောက်ခံမှုတွေကပြည်တွင်းနိုင်ငံရေးပြဿနာတွေနဲ့တွဲပြီးပေါ်ပေါက်လာတာလို့အလုသမားရေးစောင့်ကြည့်တဲ့အဖွဲ့တွေက view တွေကိုပြောပါတယ်။အာဏာသိမ်းတာကိုဆန့်ကျင်တဲ့အလုသမားအဖွဲ့အစည်းတွေကိုတရားမဝင်ဘူးလို့စစ်ကောင်စီကကြေညာလိုက်တဲ့နောက်အရင်ကရရှိထားတဲ့အလုပ်ရှင်အလုပ်သမားအစိုးရဆိုတဲ့အငင်းပွားမှုဖြေရှင်းရန်တရားကပြတ်သွားပါတယ်။အဲ့နောက်အလုပ်ရှင်အလုပ်သမားကြားပြဿနာတွေကတနေ့တစ်ခြားများလာတာပါ။အ အခုချိန်ထိပုံမှန်မဖြစ်သေးတဲ့ဗန်လုပ်ငန်းကြောင့်စက်မှုဇုံလိုကုန်ထုတ်လုပ်ငန်းတွေလည်းကမောက်ကမဖြစ်နေပါတယ်အဆိုးဆုံးကတော့ကုန်ကြမ်းကိုဈေးကြီးကြီးနဲ့တွင်းနေရတာအပြင်လျှက်စစ်မီးမမှန်တာကြောင့်တချို့ကလုပ်ငန်းကိုအရှုံးနဲ့ရပ်လိုက်ပြီးတချို့ကတော့သူတို့ဆက်ပြီးရှင်သန်နိုင်ဖို့အလုပ်သမားတွေအပေါ်မှာအမျက်ထုတ်တဲ့နည်းလမ်းကိုရွေးချယ်လာကြပါ
ကျွန်တော်ဒီပိုင်ကြတော့ဘဝကနေအရောက်400လောက်ဆန်းလာတယ်။ဒီကတော့ငါတို့ဝန်ထမ်းမလိုတော့ဘူး။ဒီလိုအလုပ်ချက်ငယ်အရောက်50ပဲဖြစ်ဖြစ်အရောက်100ပဲဆုံးမယ်ဆိုရင်ချက်ချင်းစိတ်ချပြန်တာ။ကျွန်တော်ဒီအရင်အစိုးရလက်ထက်လောက်တုန်းကတော့အဲ့၄ဘာထုံတော့ကျွန်တော်ရုပ်ကြီးကောင်းနေရတယ်။အခုမှပိုင်ကြတော့မြင်ရတော့သူတို့ကသူကိုဆွေးနွေးတယ်။သူကသူကိုဆုံးဖြတ်ချက်ကြအောင်စာထုတ်လိုက်တယ်။အဲ့ဒီစာကအတိအကျသွားတော့လူသားစည်းကွက်မှာပြက်စီးလာတာပေါ့
။ရန်ကုန်တိုင်းလိုင်သာဆက်မှုဆောင်ကအလုပ်သမားတဦးက VOE ကိုပြောခဲ့တာပါ။အလုတ်တရက်ပြက်ရင်လာစားတဲ့ကကြက်5000ဖြတ်တာဖီအားပေးပြီးအချိန်မှုစဉ်းကိုင်းတာအလုတ်ပိတ်ရက်မပေးတော့တာတွေအခုနောက်ပိုင်းမှာဖြစ်လာပါတယ်ဒီလိုအခြေအနေမှာအလုတ်သမားတွေအနေနဲ့ဥရပါအခွင့်အရေးတွေကိုမရကြတော့ဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာအလုတ်သမားသမဂ္ဂများအဖွဲ့ချုပ် CTUM ကဒေါ်ခိုင်စာအောင်ကပြောပါတယ်ဟုတ်န
ော်တင်တော်ကောင်းမွန်တဲ့လုပ်ငန်းဝင်ဖြစ်အောင်ပြောလို့စာချုပ်တွေချုပ်နှောင်နိုင်ခဲ့ကြရပေါ့နော်ဒါပေမဲ့အဲ့စာချုပ်တွေဟာဘာဖြစ်သွားလဲဆိုလို့ရှိရင်ဒီအနာသိမ်းမှုနောက်ပိုင်းမှာလုံမသမကတွေကိုဒီတိုက်ကတ်ထားပြီးတော့ဖြုတ်ခွဲလာတဲ့နောက်ပိုင်းမှာဆိုရင်အလုံရှင်များကနေပြီးတော့ဒီစာချုပ်တွေကိုအလုံးကိုဖြတ်သိမ်းလိုက်တယ်ဆိုတော့ဒီကြေညာချက်တွေလုတ်ခဲ့ပါတယ်အဲ့ရဲ့အကျိုးဆက်အနေနဲ့လုံမတွေကရခင်ရတဲ့လစာတွေထံများစွာကြော့နေပြီးတော့ရကြတယ်ဆိုတာတွေဖြစ်လာပါတယ်အလုံမသမကတွေလုပ်ငန်းခွင်ထဲမှာမရှိတော့ဘူးတရားဥပဒေစိုးမိုးမှုတွေမရှိပါတော့တဲ့အခါမှာလုံမတွေအနေနဲ့ကဥပဒေပါအခွင့်အရေးကိုတော့မရတော့ပါဘူးအဲ့တော့လုပ်ငန်းတော်တော်များများမှာဆိုလို့ရှိရင်ဆို4800ဟိုမပေးဘဲနဲ့ဒီ overtime ကြီးအပြည့်မပေးဘဲနဲ့ခိုင်းနေတဲ့လုပ်ငန်းတွေအများအပြားဖြစ်လာပါတယ်
။ပေးရခံစားခွင့်နဲ့လူမှုဖူလုံရင်းခံစားခွင့်တွေကိုလည်းအလုပ်သမားတွေမရတော့ပါဘူး။အလုပ်သမားခွင့်ရေးချိုးဖောက်တာလွတ်လပ်စွာစုယုံဖွဲ့စည်းခွင့်မရတာသဘောတူပြီးသားစာချုပ်တွေကိုဖျက်သိမ်းတာတွေကအပြည့်ပြဆိုင်ရာအလုပ်သမားအဖွဲ့ ILO ရဲ့ကြားထမ်းချက်တွေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတာလို့အလုပ်သမားတွေကပြောပါတယ်။မြန်မာလူသမားတွေရထားတဲ့အခွင့်အရေးတွေဆိုတာနိုင်ငံတကာစံနှုန်းတွေထက်နှိမ်ပါပြီးအဲ့ဒါကိုမှအခွင့်အရေးထပ်ပြီးချိုးဖောက်ခံနေရတာလို့အလုပ်သမားတွေကပြောပါတယ်မြန်မာနိုင်ငံကိုအလုံးစုံစီးပွားရေးပိတ်ဆို့ဖို့ဆုံးဖြတ်ချက်ချတဲ့အခါမှာဒီကိစ္စတွေကိုထည့်သွင်းစဉ်းစားနိုင်ဖို့ ILO နဲ့ဥရောပသမဂ္ဂ EU အစိုးရတွေကိုပြည်တွင်းအလုပ်သမားအဖွဲ့တွေကတင်ပြထားကြပါတယ်လက်ရှိမှာအလုပ်ရှင်တွေဘက်ကလည်းကုန်ကြမ်းစည်းတက်လာတဲ့အကြက်တဲနဲ့ရင်ဆိုင်နေရသလိုအလုပ်သမားဘက်မှာလည်းလစာနဲ့မလုံလောက်တဲ့အခြေအနေကြောင့်နှစ်ဖက်ညီနိုင်ဖြည့်ရှင်းနိုင်မဲ့နီလန်းကိုပြန်လုပ်ဖို့လိုကြောင်းစီးပွားရေးလေလာသုံးသက်သူဦးသူရိန်လွင်က VOE ကိုပြောပါတယ
်။ဒါပြပြရတဲ့အဓိကအကြောင်းရင်းကလောက်ခလစာမတူးနိုင်တာကြောင့်ပါ။တကယ်လို့4800ကိုမတူးပဲဒီတိုင်းဆက်သွားမယ်ဆိုရင်ဒီလူသမားတွေကအလွန်များစီးရဲမှုကိုကြုံတွေ့ရတော့မှာဖြစ်ပါတယ်။ဒီစီးရဲမှုတန်တရာကသူတို့သားသမီးတွေကိုကြောင်းမထားနိုင်တဲ့အခြေအနေစိတ်ကမပြနိုင်တဲ့အခြေအနေတွေဖြစ်လာနေနိုင်ပါတယ်။အရင်းခံပြဿနာကတော့လောက်ခလစာကိုနည်းနည်းတစ်ချိန်ပြန်လဲသုံးသက်မှာဖြစ်ဖြစ်မယ်အခုချိန်ထိမလုပ်နိုင်နေတာကြောင့်ပါ။
ဒီတော့တွင်မှာကြားပြူအထည်ချုပ်ယူရိုဂိတ်အထည်ချုပ်မြန်မာဘက်စတက်အထည်ချုပ်ဟီရှမ်ပတ်ဆိုင်ဆက်ယုံနာရှာအထည်ချုပ်ပရီးမီးယားကော်ဖီစတဲ့လုပ်ငန်းတွေမှာလည်းလစာမပေးတာအချိန်မိုခိုင်းတာဥရိမဲ့အလုပ်ထုတ်တာတွေရှိနေပြီးအလုပ်သမားတွေဆန္ဒပြတာလည်းဖြစ်လာပါတယ်အလုပ်ရှင်တွေဟာအေဂျင်စီတွေအကူအညီနဲ့3လကြာယာယီဝန်ထမ်းတွေကိုခန့်ပြီးအငြင်းရမ်းဝန်ထမ်းတွေကိုအလုပ်ဖြုတ်ပစ်ကြပါတယ်ဒီနည်းနဲ့ရောကြီးငွေအများပြားပေးရမယ်အရေးရှောင်ရှားလာကြတယ်လို့အလုပ်သမားတွေက VOE ကိုပြောပါတယ်အလုပ်သမားခွင့်ရေးကိုလစ်လျူရှုတဲ့ကုမ္ပဏီအများစုကအာရှနိုင်ငံတွေကဖြစ်တဲ့တရုတ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကကုမ္ပဏီတွေဖြစ်တယ်လို့အလုပ်သမားရေးလုပ်နေသူတွေကပြောပါတယ်ဒီဘက်ကလာတဲ့လုပ်ငန်းရှင်တွေဟာအလုပ်သမားခွင့်ရေးကိုအများဆုံးချိုးဖောက်နေတယ်လို့သွေးစည်းညီညွတ်သောသမဂ္ဂများအဖွဲ့ချုပ် SGUM ကဒေါ်မျိုးအေးက VOE ကိုပြောပါတယ်
အလုပ်ရှင်တွေကသူတို့ကိုယ်တိုင်ရည်တည်ဖို့ရုန်းကန်နေရတာကြောင့်ချိုးဖောက်တာမျိုးတော့မမြင်ဘူးအဲ့လိုမျိုးဆိုလို့ရှိရင်စတဲ့ကပြည်တွင်းထဲမှာလုပ်နေတဲ့ဟိုလုပ်ငန်းရှင်တွေကပို့ပြီးချိုးဖောက်ကြမှာပေါ့အခုကချိုးဖောက်တာကနိုင်ငံခြားကုမ္ပဏီတွေကပို့ပြီးချိုးဖောက်တယ် brand တွေကပို့ပြီးတော့ချိုးဖောက်နေတယ်ပေါ့အခွင့်အရေးမှာအဲ့ဒါတွေဟာသူတို့ရဲ့ ethic ကြောင့်ပဲဖြစ်နေတယ်သူတို့ရဲ့ဝိသမလောဘကြောင့်ပေါ့အခုချိန်မျိုးမှာကျတော့ပိုဆိုးတာပေါ့နော်သူတို့ကဟိုအကောက်ွယ်တစ်ခုအောက်မှာယူလို့ကြနေတဲ့အခါကျတော့
နိုင်ငံတကာသဘောတူညီချက်တွေအလုပ်သမားခွင့်ရတွေကိုမြန်မာနိုင်ငံမှာချိုးဖောက်နေတာရှိမရှိစုံစမ်းစစ်ဆေးဖို့ကော်မရှင်တစ်ခုကိုလာမယ့်ကျွန်လာထဲမှာဖွဲ့သွားမယ်လို့ ILO ကမတ်လ25ရက်နေ့မှာကြေညာခဲ့ပါတယ်။အဲ့ဒီစုံစမ်းစစ်ဆေးကော်မရှင်ကို2022ခုနှစ်ကျွန်လ ILO ညီလာခံအပြီးမှာဖွဲ့သွားမှာပါ။ဒါပေမဲ့စစ်ကောင်စီလက်ထက်မှာ ILO အဖွဲ့တွေထိထိရောက်ရောက်လုံနိုင်မယ်လို့အလုပ်သမားအဖွဲ့တွေကမျှော်လင့်မထားကြပါဘူး။
就拿来嘛拍卖，哎呀，六月收那一个没钱啊。我六六六六没管压迫了，对没名，偏奶奶的苦啊咯。第六他妈拍戏的那七十比哦，第六他妈拍戏的嘛，就跑看那里把的系列收比了，你再送去呢都不免奶奶没。比如那个文拉维送人是谁不老婆啊咯，看看没在哪里没露天呢。
阿那在木呢该要个讲，比如个老街坊，这都他妈桥段送兄弟来路，哎呦也闹送先看他的苦个表他吧嘞。台中呢开端龙啊嘛不比提哪个路。牛子米这个牛大里头，楼看不比松香个话嘞。那是嘛，楼大这个个多大木木西呗，老边抓你话嘞。地摊十比了片里面所有，三样两把木个不收了来卖了嘞。哎呀，楼个看蛮差话嘞，怎么样？
比如讲，你生的年伢伴，你妈爸打死的那个，我现在的时间你大约讨论比你话嘞。我啊，十比了不算跟那里个，但十比了嘛，七八嘞。你这个嘛，严重了，你妈那个的话啊，六块钱七里的个，但十比你的多单时间个，但十比到嘛，七八嘞。第二把嘛了，第二五位苏某某给买你的相比讲个，这边他话嘞。第一时间个 ，from 第二面嘛，欢迎到达那个，数字但十查了七八嘞，怎么样？
明拉巴先，你妈那个多安马西的，六块钱的不得的，找亚瑞哥等十倍你的，多单发生 podcast 事情啊你，记住来吧嘞。第四件个 friendly 啊你妈呢 ，foundation 黑人杰罗巴等十大只巴嘞。第几把马罗，先进的吗？一些 movie 感冒拿来是大个，比那大得要高，外景米得从网代表特别多巴嘞。艾瑞给啥个比那吗？第二屋里苏某某是老夫苏大哥，要打你来路，给他看那个表你家吧嘞。第三马哥多等也没拍米利亚皮的，现在老生啊，只能到南地维个一大差别，看三个真是比较麻烦。
第一个是那位老公朋友，身体来半夜到某庙的苦皮的，蛮凶庙嘛，你带的三毛牛的药，都因变了嘛，是个再看个哑巴嘞。哎，你别别哈！路面边是你的，少路一龙眼困难嘛，别扒开了，别别，面面得得对的，别别吃呀！是噶哈，阿你那嘛是你的，大哥，是大爹毛拿了吧？谁呢带来的这张？三毛牛哈，米的阿多微微个轮出大笔，两边嘛不亲笔，家阵提升开个，嘎嘎罗毛笔多开把的。三毛牛哈，三个不皮是养外的三只裤，白三他的路，嘎不会啥呢？两个毛的老古巴，老干的对吧？都嘛，德米勒掉来失败了。艾迪德米勒阿妹，阿丹那生硬的也是难喊个。都德米勒哈，阿皮把皮抓来说了个，拿不来的呗。阿皮皮都变了嘛个，少年低的路表表罢了。
你们爸外他五内，你们一
奶奶，你奶奶。爸，那是怎么对一爸那边的？
这个拍个把药睫毛拉皮让你洗不，头发拉么洗不阿妈耶，除了个阿婶子阿老北面老表嘞，最美婆阿姑的个啥孙女不老家来说了阿公是因老他手臂，也咪也怕些嘛嘞，都阿娘些嘛表达嘞，除了拉表嘞趁着嘛阿娘达阿郎到么的做呀的不，
都嘛看不三毛牛啊，人家稍微的也对下回比你都皮大张，都么洗的脑。德米勒也录一撮对 PC 内部，杜马调台勇敢尼亚的录苏巴嘞。
他呀，没聊那个真马达真达白行很妙哦。
苦到爸妈那么表达不，爸妈大问有没大问看没没事不，都是人家说人的，俺老说都为大问有的，都没事的闹白把么说过国家来的，你把原来事的对张国伟勇敢尼亚的，不啥啥哎呀呀阿龙呗，没人有也不得没呀都那边事的的。格林的男人嘛，照样的。杜明路阿平们是不受了杜亚成那纠察比违背的。
三毛牛事情啊，杜马哈当年一月德米勒古达听招你个亚比，伊当初也问问我，没啥会开亚巴布。那是因为他妈罗，亚亚路内米达苏问问的亚布，德米勒招你那铺，你没有手内不算啥尼亚巴的。
开业了没？
怎么恐怕俺来西瓜也漏的？谁养的？没老铺的，漏的来漏的。哎呀，俺们老铺不？ အာနာကတူတော့လက်ထဲမှာရှိတယ်ဆိုတော့တူတော့လောက်ချင်တာလောက်လို့ရတယ်။ကျမကတော့စိတ်နာတယ်။ကျမအမျိုးသားကမတည်တင့်ပဲတရားတယ်လေ။သူ့အတက်ကိုတန်ဖိုးမထားဘူး။ချစ်လာရင်တောင်တာဝန်ယူမှုမရှိဘူး။အတက်ငယ်ငယ်နဲ့မဟုတ်ဆိုမှဖြစ်ရတယ်။ကလေးကလည်းငယ်ငယ်လေးပဲရှိသေးတယ်။
ဆိုင်မွန်ယူရဲ့နာယီအုတ်ကူနဲ့ဘုံကြီးချောင်းကိုလူတဲ့အလူတွေအတွက်ချက်သိန်း150ကုန်ကျခဲ့ပါတယ်စစ်ကောင်စီဘက်ကတော့ဆိုင်မွန်ယူရဲ့နာယီကုန်ကျငွေကိုစရင်ပြုစုခံပြီးနာယီကိုတပ်ပုံလာရိုက်သွားပြီးတော့တစုံတရာပြုစုခဲ့ခြင်းမရှိပါဘူးယခုနှစ်မတ်လ30ရက်နေ့မှာတော့ငွေသား25သိန်းချက်ထောက်ပံ့ပေးခဲ့ပါတယ်အာဏာသိမ်းပြီးနောက်ပိုင်းရှမ်းပြည်ရဲ့တရားဥပဒေစိုးမိုးရေးတရားမျှတမှုရှိရင်းနဲ့တာဝန်ခံမှုတွေဟာလုံးဝယူရင်းပြက်စီသွားပြီလို့ဒေတာခန်တွေကဆိုပါတယ်ရှမ်းပြည်မြန်မာနိုင်ငံရဲ့တိုင်းဒေသကြီးနဲ့ပြည်နယ်အားလုံးထဲမှာလက်နက်ကင်အဖွဲ့များစွာနဲ့မဟာမိတ်အဖွဲ့တွေလှုပ်ရှားမှုရှိနေတဲ့အကြီးဆုံးပြည်နယ်တစ်ခုဖြစ်ပါတယ်အဲဒါကြောင့်စစ်တပ်ကကြေကြေပြင်းပြင်းတက်ဆွဲခံထားတဲ့ရှမ်းပြည်အနှံ့အပြားကဒေတာခန်တွေဟာဗဟုအစိုးရအပေါ်နှစ်ပေါင်းများစွာကတည်းကအယုံအကြည်မဲ့ခဲ့ကြပါတယ်အခုလိုဆိုင်းမောင်းညိုအသက်ခံလိုက်ရတဲ့ဖြစ်စဉ်ဟာနှစ်များစွာထဲကအယုံကြည်မဲ့နေတာကိုပိုပြီးတော့တောင်လေးနှစ်စီတဲ့ဥပမာတစ်ခုလည်းဖြစ်စေပါတယ်။မနစ်ကမက်ရှလာထဲမှာအသက်68နှစ်အရွယ်ရှိတဲ့တက်ကြီးအမျိုးသားတဦးကိုအာနာသိန်းစစ်တပ်ကဘူဒိုဇာကားနဲ့ဝင်တိုက်လို့ပွဲချင်းပြီးတေဆုံခဲ့ရတဲ့ဖြစ်ရဲ့ရှမ်းပြည်ရဲ့မြို့တော်တောင်ကြီးမြို့လေကောင်မှာဖြစ်ပွားခဲ့ပါတယ်။စစ်တပ်ဟာကားနဲ့ဝင်တိုက်တာကိုမျက်မြင်တွေ့ခဲ့ရသူဒေသခံတရင်ထောက်တဦးကလူအတန်ကိုအခုလိုပြောပြထားပါတယ်
။သူတွေတွေလည်းလမ်းမပေါ်မှာအများကြီးပဲမနေ့၈ :00 လောက်ဖြစ်မှချင်းတယ်စစ်ကားနဲ့တပ်ကဝင်တိုက်သွားတာသူတို့မောင်းလာတဲ့ကော်ကားမှာဆိုင်ငယ်တစည်းလေးတွေးခဲ့တယ်အလောင်းတချို့မဲ့နေ့မှာစစ်တပ်ကအလောင်းကိုစစ်ဆီးဖို့လိုတယ်ဆိုပြီးတော့ယူသွားတာအဲ့ဒီအလောင်းကိုနေ့လေတနိုင်ကြော်လောက်မှပြန်လာပို့တာတွေးရတယ
်လူတည်မှုအတွက်စစ်တပ်ဘက်ကတာဝန်ယူမှုတာဝန်ခံမှုမရှိခဲ့ဘူးလို့လည်းသိရပါတယ်စစ်တပ်ဘက်ကပြည်သူလူထုအပေါ်လူအခွင့်အရေးချိုးဖောက်မှုများစွာရှိပေမဲ့မှန်ကန်တဲ့တရားစီရင်မှုပြုလုပ်တာတွေမရှိခဲ့ဘူးလို့ရှမ်းပြည်ကနိုင်ငံရေးတက်ကြွလှုပ်ရှားသူလူငယ်အမျိုးသမီးနန်းခွန်မလေးကပြောပါတယ်
။လက်ရှိအချိန်မှာဆိုရင်ကျွန်တော်တို့အားလုံးသိတဲ့အတိုင်းပဲဒီရှိနေပြီးသားတော့တရားစီရင်ရေးရန်တရားတွေကစစ်တပ်ရဲ့ဒီထိန်းထုတ်မှုအောက်မှာရှိနေတယ်ဆိုတော့ပို့ပြောမှမျောလင်းလို့မရတော့ဘူးနော်အဲ့ဒီစီရင်ဒီတရားစီရင်ရန်တရားနေပြီးတော့မှတရားမျှတာတဲ့တရားစီရင်မှုပေးမယ်ဆိုတဲ့ဟာကမျောလင်းလို့မရနိုင်တဲ့အရာပြီးနောက်ခေါက်နိုင်ငံကတိုင်ဝမ်အနေနဲ့ကလည်းဒီစစ်တပ်ရဲ့ဒီကျူးလွန်နေမှုတွေကိုပေါ့နော်ထိရောက်တဲ့ရေးရွဆောင်ရွက်မှုတွေရှိမနေဘူးပေါ့နော်မလုပ်ကြဘူးမလုပ်နိုင်ဘူးပေါ့ဒါကတော့ကျွန်တော်တို့အားလုံးမြင်တဲ့အတိုင်းပဲပေါ့
စစ်တပ်ကလူသိရှင်ကြငင်းမရတဲ့ဖြစ်စဉ်တွေဖြစ်သွားခဲ့ရင်ကျူးလွန်ထားတဲ့တပ်သားကိုဖမ်းဆီးထောင်ချတာတွေလုပ်ပြီးမယ်လူငင်းချမ်းသာခွင့်နဲ့ပြန်လွတ်ပေးတဲ့ဖြစ်စဉ်တွေလည်းအများကြီးရှိခဲ့ဘူးတယ်လို့သူမကထောက်ပြပြောဆိုခဲ့ပါတယ်
။တက်တက်ထဲမှာရှိရဲ့သူ့ရဲ့ဒီတရားစီရင်စနစ်ကိုကသူ့ရဲ့တပ်သားတွေကိုကျင်းလွတ်ခွင့်ပေးထားသလိုဖြစ်နေတာပေါ့နော်။ဆိုတော့စစ်သားတွေကလည်းလူခွင့်ရေးပြန်ပြောင်းတင်းတင်းနဲ့ပို့ပြီးတော့မှကျူးလွန်ကြတာပေါ့လေ။ဘာလို့လဲဆိုရင်သူတို့ရဲ့ဒီတရားစီရင်စနစ်ကိုကဒီထိရောက်တဲ့ဟိုအရေးယူဆောင်ရွက်မှုမရှိဘူးပေါ့နော်။ပြန်တော့ခါပူဆိုးလာကစစ်တပ်ကိုတခြားပြင်ပကနေမျိုးမှအေးယူတဲ့ညံပြားတွေအခြေအနေတွေကမရှိခဲ့ဘူးပေါ့နော
်စစ်တပ်ဟာတိုင်းပြည်နဲ့ပြည်သူကိုကာကွယ်ရမယ့်တာဝန်ဖြစ်ပေမဲ့စစ်တပ်ရဲ့လုပ်ရဟာပြည်သူတွေဒုက္ခရောက်အောင်လှုပ်ဆောင်နေတာဟာလူခွင့်ချိုးဖောက်ရရောက်တယ်လို့ရှင်းလူခွင့်ရင်မှန်တိုင်ကပြောရေးဆိုခွင့်ရှိသူစိုက်ဟော်ရှန်ကအခုလိုပြောပါတယ
်ဘဟောဝါဒီအောလုံးတော့ပင်အောင်လင်းအောင်လာငါတေကဟောက်ခါလို့လေတွေ့တယ်မလား
စစ်တပ်ကိုဥပဒေရအရေးယူခြင်းပထမတစ်ချက်ကကျွန်တော်တို့နိုင်ငံကတရားမျှတမှုရှိလားတရားဥပဒေကပြည်သူတွေအတွက်တကယ်လွမ်းချုံမှုရှိလားဆိုတာကျွန်တော်တို့နေတဲ့နိုင်ငံကမျှတတဲ့တရားဥပဒေတရားစီရင်မှုမရှိရင်ကျွန်တော်တို့ဘယ်လိုတော်လှန်နိုင်မလဲလက်ရှိချိန်ကအာဏာကစစ်တပ်လက်ထက်မှာအလုံးရှိထားတဲ့ဆိုတော့မျှတတဲ့တရားဥပဒေရရှိဖို့ကအလွန်ခက်ခဲတယ်လို့ကျွန်တော်မြင်တယ်
စစ်တပ်ကပြည်သူကိုပိုးပြီးဖိနှိပ်လေသူ့ရဲ့ရည်ရှိဖြစ်တည်မှုကိုဖျက်ဆီးမိလေပဲလို့ဥပဒေပညာရှင်တဦးကလည်းအခုလိုပြောပြထားပါတယ
်ပြည်သူပေါ်နိုင်တဲ့စင်းနေလို့နေတဲ့ပုံမှာပေါ့စစ်တပ်ကတော့သူ့ရဲ့ဂုဏ်တိတ်ခါစစ်တပ်သူ့ရဲ့ဂုဏ်တိတ်ခါစစ်တပ်ရဲ့အဖွဲ့အစည်းတခုရဲ့ဂုဏ်တိတ်ခါသူလူမျိုးနိုင်တဲ့စင်းနေလို့နေမယ်ဆိုရင်ဆက်လို့နေမယ်ဆိုရင်ရည်ရှိမှာတော့ ဒီမှာမှာကြာဆုံးချင်းဖက်ကူအတပြပြဥတည်နေတယ်ယခုလိုချင်းမျိုးဆိုရင်အာဒီလိုမျိုးကမ္ဘာလေမှာပြည်စုစုပြည်ကူပြည်သူကိုတော့မှနေပြီးတော့နှိမ့်ဆက်တဲ့ဖွဲ့စည်းဆိုတာကတော့ပြည်သူနှိမ့်ဆက်လေသူ့ရဲ့ institutional ဟောတဲ့သူ့ရဲ့ဆံတရားကိုသူဖြည့်ဆည်းလေပဲလို့ပဲကျွန်တော်မြင်တယ်ဥပဒေမရှိလေဒီ institution သူ့ရဲ့ဖွဲ့စည်းပုံကဖြည့်ဆည်းလေပဲလို့တော့ပဲကျွန်တော်မယူလို့ပါတယ
်ဒါပြင်သူကအခုလိုထက်လောင်ပြောထားပါသေးတယ်
။တရားစီရင်မယ်ဆိုရင်တော့မှဒါကျင့်တယ်ငယ်နည်းဆိုမှရှိဦးလေနော်။တရားမြတ်မှုမရှိရှင်ဘယ်လိုမျိုးဖြစ်ပါစေပေါ့နော်။ဒါတရားကြီးရတော့ငါအမြင်သမားဒီပါရရောက်တဲ့အခုဖြစ်တယ်ပေါ့နော်။အဲလိုတော့မြင်တယ်ဘယ်လိုမျိုးတရားစီရင်မယ်ဆိုတော့ဒါကဒီချင်းချင်းပေါ့နော်။သူ့တွေကတော့သူကတည်သွားမှာမဟုတ်ဘူး။သူမရှိတယ်။အောက်ချုပ်သူမရှိရင်ပြင်မဲ့လေတရားဥတွေကအများရန်ရှိနေမှာပဲ။တဘောတော့စီမစီကန်းစွာနေရတဲ့အချိန်မှာရှိရုံပါပဲ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုထည့်သွင်းအသုံးပြုမထားပါဘူးဒိုးတန်အတန်လွတ်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျန်လိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလဲစနေနေ့ည9:00 နာရီကနေ10:00 နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00 နာရီကနေ9:00 နာရီတွင်းမှာလဲနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
Frontier မြန်မာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးထားတဲ့ဒုတိယအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။မကြာခင်မှာတော့ Democracy လူခွင့်ရင်းနဲ့ခစ်ပြိုင်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ကလုတ်တချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းတဲ့နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ VOA American သံကနေ2022ခုနှစ်ဒီ April 6ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00ကနေ 10:00 အထိ line တို့မီတာ32 51နဲ့ line လက်မီတာ190လောက်ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့ဥတ္တမောင်သံစီစဉ်တင်ဆက်တဲ့ Democracy လူခွင့်ရင်းနဲ့ခေပြိုင်ကဘာအစီအစဉ်ကိုနားဆင်ရမှာပါဥပဒေစိုးမိုးမှုရှိပြီးတော့ဖွံ့ဖြိုးတိုးတက်ရေးအခြေအနေမှာလူခွင့်ရေးကိစ္စတွေကတစ်ခုနဲ့တစ်ခုအပြိုင်နေကြပါတယ်အမေရိကန်ဗာဂျီးနီးယားပြည်နယ်ဖဲဖက်စ်ကောင်တီကတက်တန်းကြောင်းတကြောင်းအမှုတမှုနဲ့ပတ်သက်ပြီးတော့မူဝါဒချမှတ်ကြတဲ့အခါမှာလူမျိုးရေးခွဲခြားမှုလူနည်းစုခွင့်ရေးနဲ့ဒန်းတူညီမျှမှုအကြောင်းတွေကိုဒေါက်တာသိန်းလွင်နဲ့ဦးတမောင်သန်းတို့ကဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
ခွင့်ရေးကိစ္စတွေကဖိနှိပ်မှုပြင်းထန်နေတဲ့မြန်မာနိုင်ငံလိုအခြေအနေတွေမှာဖိနှိပ်သူနဲ့ဖိနှိပ်ခံကြားပြဿနာဖြစ်ပါတယ်။ဒါပေမဲ့တရားဥပဒေစိုးမိုးမှုရှိပြီးဖွံ့ဖြိုးတိုးတက်ရေးအခြေအနေတွေအောက်မှာတော့လူခွင့်ရေးကိစ္စအချင်းချင်းအားပြိုင်စဉ်းစားရတာတွေရှိလာပါတယ်။တခြားရေးကြီးလာတဲ့အကြောင်းပြိုင်တွေကိုချိန်ရတာတွေလည်းရှိလာပါတယ်။ဝေမြောင်နဲ့ဖြစ်ပါတယ်။တိမ်မြောင်နဲ့နက်ပါတယ်။မကြာသေးပြီကအမေရိကန်မှာဖြစ်ခဲ့တဲ့အမှုတမှုကအဲ့ဒီလိုအမှုမျိုးပါအမေရိကန်နိုင်ငံဗာဂျီးနီးယားပြည်နယ်ဖဲဖက်စ် KI မှာသောမတ်ဂျက်ဖာဆန်အစိုးရတက်တန်းကြောင်းတစ်ကြောင်းရှိပါတယ်အစ်စ်မြင့်ဆုံးကြောင်းဖြစ်တာမို့ထားချိန်ကြတဲ့မိဘတွေကအများကြီးပါဒါပေမဲ့ဒီကြောင်းကကြောင်းသားလက်ခံတဲ့အခါမှာသတ်မှတ်စာမျိုးဝဲအမှတ်နဲ့ပဲလက်ခံခဲ့တာဖြစ်ပါတယ်အဲ့ဒီအခါမှာအာရှမြေပေါ်အမေရိကန်ကြောင်းသားတွေက83ရာခိုင်နှုန်းဝင်ခွင့်ရရှိခဲ့ကြပါတယ်။အဲဒီကြောင်းဝင်ခွင့်မူဝါဒကို2020မှာပြင်ဆင်လိုက်ပါတယ်။မူဝါဒအသစ်မှာတော့အလယ်နားကြောင်းတွေကိုဝင်ခွင့်အချိုးကျဖွဲ့ဝေပေးလိုက်တဲ့အတွက်တောင်အမေရိကနဲ့လူမဲကြောင်းသားတွေရဲ့ဝင်ခွင့်ကသုံးဆတက်လာပြီးအာရှကြောင်းသားတွေက54ရာခိုင်နှုန်းပဲရှိပါတော့တယ်။ဒါကြောင့်အာရှအမေရိကန်ကြောင်းသားပြည်ပတွေကကြောင်းကိုတရားစွဲပါတယ်။ချန်ဒီယားလူကြီးကကြောင်းဝင်ခွင့်မူဝါဒအသက်ဟာ အာရှလွယ်ဘွားကျောင်းသားတွေကိုလူမျိုးရေးအရခွဲခြားတဲ့ဘူဝါဒပဲဖြစ်တယ်လို့ဆုံးဖြတ်လိုက်ပါတယ်ဘူဝါဒပြင်ဆင်ရတဲ့အကြောင်းကိုပြောရမှာကျောင်းတာဝန်ရှိသူတွေဟာကျောင်းရဲ့လူမျိုးပတ်စည်းပုံအချို့ကိုသဘောမကျတဲ့အတွက်ကျောင်းဝင်ခွင့်ဘူဝါဒအသစ်ကိုပြင်ဆင်ရတာဖြစ်တယ်လို့ဗာဂျီးနီးယားပြည်နယ်ရှေ့ပိုင်းကတရားသူကြီးဒေါ်ဒီအန်ဟယ်တန်ကပြောပါတယ်ဘူဝါဒအသစ်နဲ့လူမျိုးအချို့ကိုပြန်ချိန်တာဖြစ်တာကြောင့်အခုလိုဆုံးဖြတ်ရတာဖြစ်တယ်လို့တရားရုံးကဆိုပါတယ်။ကျောင်းကတော့အယူခံတက်မယ်လို့ပြောပါတယ်။လူခွေရတော့ကပြောမယ်ဆိုလို့ရှိရင်ဒီအမှုမှာလူမျိုးရေးခွဲခြားမှုနဲ့လူနည်းစုအခွင့်အရေးဆိုတဲ့အကြောင်းအရာများအားပြိုင်နေကြတာကိုကျွန်တော်တို့တွေ့ကြရမှာပါ။ဘူဝါဒတွေလက်တွေ့စဉ်းစားတဲ့အခါဘလို့များချိန်ထိုးကြပါတယ်။ဒေါက်တာသိန်းလွင်ကိုအခုလိုကျွန်တော်မေးကြည့်ပါတယ်။နောက်တစ်ဖက်မှာကြားတော့လည်းကိုသိန်းလွင်ကဒီကျွန်တော်တို့ကြောင်းတွေမှာကြည့်လို့ရှိရင်เนาะလူမျိုးစုံမှုနောက်ခံနေစုံမှုကာမဆွေးနွေးတာတွေကပို့ပြီးတော့အတိအမြင်ကျော်ဝါတယ်ဆိုတော့ပေါင်းဖွဲ့မှုဆိုတာလည်းရှိပြန်တယ်ကျွန်တော်ဒီတရားသူကြီးဆုံးဖြတ်ခြင်းနဲ့ပတ်သက်ပြီးကိုသိန်းတွေဘယ်လိုများမြင်လဲ
ခုနပြောတဲ့ကြောင်းရဲ့ကြောင်းလက်ခံမှုကညံရီပေါ်မှာမူတည်တယ်နိညံရီပေါ်မှာဇာညံရီပေါ်မှာခွဲခြားပြီးတော့ကြောင်းကလက်ခံတယ်ဆိုတော့အခုဒီနေ့ခေတ်သွားတဲ့ပညာရေးကဒီ क्वे ပြားမှုတွေထဲမှာခုနလူမျိုး क्वे ပြားတာအသားအရောင် क्वे ပြားတာဒီအပြင်ကိုညံရီ क्वे ပြားမှုတွေအဲ့ဒါပါခွဲခြားမှုမရှိဘူးလို့ပြောတယ်။အဲ့တော့ဒီနေ့သွားတဲ့ပညာရေးကဒီအားလုံးအတွက်အကျုံးဝင်တဲ့ inclusive education ဖြစ်တဲ့နဲ့ညံရီ क्वे ပြားမှုကြောင့်ခွဲခြားတာမျိုးကဒါလည်းခွဲခြားတာတစ်မျိုးဖြစ်တယ်။ဒီအကြောင်းကိုနှစ်သက်လို့ရွေးချယ်ရင်ဒါသူတို့ကိုခွဲခြားမှုမရှိဘဲနဲ့လက်ခံမှုတင်တယ်ခုနဘလို့အကြောင်းနဲ့မှာပေါ့ဘလို့ क्वे ပြားမှုနဲ့မှာခွဲခြားဖို့မတင်ပါဘူး။ဒါကျွန်တော်ကဒီပညာရေးမှာဒီအားလုံးဓာတ်ညီမြပါဝင်တဲ့ inclusive education ရှုထောင့်ကနေကျွန်တော်ပြောတာ
ပါ။ဒီမှာတော့ခရိုင်လို့ခေါ်မှာကောင်တီတွေ။ကောင်တီတွေမှာကြာရင်သူကပညာရေးကိုလုပ်တဲ့အခါမှာ။အော်ငါတို့ကတော့သိပ္ပံပညာကိုဦးစားပေးတဲ့ကျောင်းတစ်ကျောင်းတော့ထားတယ်။ကျန်တဲ့ကျောင်းတွေမှာတော့ခုနကကိုသိန်းတွေပြောတဲ့သဘောတရားတွေကျောင်းကိုဖွဲ့စည်းကြ။ဒါပေမဲ့ဒီကျောင်းကတော့ညာရေးတစ်ခုလည်းပဲထားမယ
်။သူတပင်းတော့စီဝါတွေတာဝန်ယူတဲ့အများပြည်သူတက်တဲ့ public school တွေဒီ public school တွေကတော့ဒါဘာမှခွဲခြားဖို့မသင့်ဘူးအားလုံးဓာတ်ညီညီများရှိတယ်ဆိုတော့တချို့မိဘတွေမှာအထူးပြုကျင်တာရှိတယ်လေဒါဘာသာရေးအထူးပြုကျင်တာရှိတယ်ယဉ်ကျေးမှုအထူးပြုကျင်တာရှိတယ်ခုနပညာရေးပိုင်းဆိုင်ရာပေါ့အထူးပြုကျင်တာရှိတယ်အဲ့ဒီအထူးပြုမှုတွေကတော့ဒီပုဂ္ဂလိကပညာရေးလွတ်လပ်ခွင့်ရတာရှိဖို့တင်ပါတယ်ဒါကမိဘနဲ့ကျောင်းသားရဲ့ရွေးချယ်မှုပေါ့အခုအရင်ဆုံးနိုင်ငံအစိုးရတွေကအစိုးရကတာဝန်ယူတဲ့ public school တွေမှာအရေးသွေးကောင်းအောင်လုပ်တယ်ဒီတင်ကြားမှုကဆရာတွေရဲ့အရေးသွေးတင်ထောက်ဥပ္ပစီအားလုံးပြည့်စုံအောင်လုပ်တင်တယ်။ကျောင်းသားတွေရဲ့ရွေးချယ်မှုကအရေးသွေးကြောင့်ပုဂ္ဂလိကကြောင့်ရွေးချယ်တာမျိုးမဖြစ်တင်ဘူး။ဒီအစိုးရတာဝန်ယူတဲ့ public school တွေကအရေးသွေးကောင်းနေရမယ်။အဲ့ဒီတပြိုင်တည်းထက်မှာပဲပုဂ္ဂလိကပညာရေးလွတ်လပ်ခွင့်အရာအထူးပြုကျင်တာတွေ။နော်ယဉ်ကျေးမှုကိုအထူးပြုကျင်တယ်၊ကိုယ်ပွဲယုံကြည်မှုအထူးပြုကျင်တယ်၊ဤပညာဆိုင်ရာအထူးပြုကျင်တယ်၊အားကစားအထူးပြုကျင်တယ်၊အမှုပညာအထူးပြုကျင်တယ်။အဲ့လိုအထူးပြုတဲ့ကျောင်းမျိုးကတော့ပုဂ္ဂလိကပညာရေးလွတ်လပ်ခွင့်ရရှိတင်ပါလေ
။ဟောဟို1990ခုနှစ်နောက်ပိုင်းပေါ့ကျွန်တော်တို့မြန်မာနိုင်ငံကလည်းကမ္ဘာထိပ်တန်းတက္ကသိုလ်ကြီးတွေကိုဝင်ငွေရောက်ရပါတယ်။ MIT တက္ကသိုလ်ရောက်သွားတဲ့ကျောင်းသားတွေတယောက်ရှိပါတယ်ကိုတင်ထက်ကျော်ဟုတ်ခေါ်ပါတယ်။သူကကျွန်တော်မေးကြည့်တယ်ဟောကျွန်တော်တို့မြန်မာကျောင်းသားတွေနဲ့ခြားကျောင်းသားတွေနဲ့ MIT မှာသင်ရတဲ့လူပွားတယ်ဆိုတဲ့ခါတခြားနိုင်ငံကလာတဲ့ကျောင်းသားတွေကမတင်ချာအိုလံပစ်ကိုဝင်တယ်အဲ့ဒီအတွက်ကိုသူကငငယ်လေးတည်းအစပြီးတင်ချာအိုလံပစ်အတွက်ဆိုပြီးတော့ထိန်းထုတ်ပါမချက်ကိုစလိုဗေးကီးယားရှေ့ယူရောပါနိုင်ငံတွေကမအဲ့ဒီမူဝါဒရှိတယ်နော်အဲ့တော့ဒါကအစိုးရအကြောင်းနေပေါ့နော်အဲ့တော့အစိုးရအကြောင်းနေမှာအဲ့လိုဝင်းမြူလာတဲ့အခါမှာမြန်မာအကြောင်းသားဒါလည်းကိုတင်တက်ကျော်လို့ဆိုတာကတခေါ်ပါမှာမြန်မာနိုင်ငံတစ်ခုလုံးကအကြောင်းသား100တန်းစာပွဲနဲ့ဆစ်လို့ရှိရင်ဆယ်ရောက်ထဲမှာဝင်တဲ့ကျောင်းသားမျိုးပါ။သူတို့တော်မှာပဲဒီလူတွေနဲ့ရှင်လိုက်တဲ့အခါမှာအတော်ကြိတ်ယူရတယ်။ဟိုဘက်ကလူတွေကခုနလိုလေ့ကျင့်ပေးလိုက်တဲ့လူတွေကနော်အဲကျွန်တော်တို့တက်ကလူမှာဆိုရင်အဲစာသင်ရာသီတရားဒီဆို၄ဘာသာများတော့ဖြစ်ရင်သူတို့က၈ဘာသာယူတယ်။အကုန်လုံးကလည်း A ထွက်တယ်ပြီးလို့ရှိရင်နှစ်နှစ်ထဲနဲ့ Bachelor ပြီးသွားတယ်နောက်နှစ်နှစ်ကို Master ဆက်ယူသွားတယ်၄နှစ်မှာသူက၄နှစ်နဲ့ပြောင်းသွားကြဘူးတော်လေးလူမွေးတယ်ပေါ့။နော်ကျွန်တော်တို့အရင်တုန်းကလည်းသိပ္ပံရီကျိုးဆိုတဲ့ပုံစံနဲ့ဒေါက်တာညီညီလက်ထက်မှာလောက်ခဲ့ကိုကျိုးစားအဲ့တော့ဘူဝါဒအနေနဲ့စဉ်းစားပြီဆိုရင်เนา လက်တွေ့မှာတစ်ဖက်ရဲ့နိုင်ငံလိုအပ်ချက်တစ်ဖက်တွေမှာလူတော်တွေမွေးဖို့လိုအပ်ချက်နဲ့တစ်ဖက်မှာကြတော့လေကျွန်တော်တို့စောစောကကျွန်တော်တို့ဟိုသိမ့်နေလို့ဆွေးနွေးကြကြတယ်လို့နော်အခွင့်အရေးတန်းလူညီများရေးဆိုတဲ့အရှိအဲ့ဒါကိုဘယ်လိုချိန်လဲဘယ်အောင်ဒီဖို့လို့
ဒီမူဝါဒတွေချမှတ်တဲ့ခါမှာဒီစီမံခန့်ခွဲတဲ့တွေပေါ့နိုင်ငံအစိုးရတွေကသူတို့ရဲ့လိုအပ်ချက်ပေါ်မှာအဲချမှတ်တဲ့မူဝါဒမဖြစ်တင်ကျောင်းသားရဲ့လိုအပ်ချက်ပေါ်မှာဖြည့်ဆည်းတဲ့မူဝါဒမျိုးဖြစ်တယ်ခုနကကျောင်းသားလိုအပ်ချက်ဆိုတာကျောင်းသားတွေကဒီမူဝါဒချမှတ်တဲ့သူတွေကအဲအားလုံးတန်းတူခွင့်ရှိအောင်ဆောင်ရွက်ပေးဖို့လိုတယ်အဲ့ထဲမှာထူးချွန်လာတဲ့ကျောင်းသားတွေရှိတယ်လေ gifted တွေအဲထူးချွန်လာတဲ့ကျောင်းသားရဲ့လိုအပ်ချက်ကိုလည်းဖြည့်ဆည်းပေးဖို့လိုတယ်ဒါကကျောင်းသားရဲ့လိုအပ်ချက်ခုနလူတော်တွေမွေးထုတ်မယ်ဆိုတဲ့အဲမူဝါဒမျိုးထားရင်တော့ဒါကျောင်းသားကိုခွဲကြရရောက်တယ်ကျောင်းသားချင်းချင်းခွဲကြရရောက်တယ်အဲတချို့လူတွေကိုဒါညာရီကောင်းလို့ဆိုပြီးတော့ပို့ခွင့်ရေးပေးလိုက်တယ်ဒါမိဘနောက်ခံကောင်းလို့ဆိုပြီးခွင့်ရေးပေးလိုက်တယ်ဒါကចောင်းသားချင်းချင်းခွဲခြင်းအားရောက်တယ်မူဝါဒကတော့ခွဲခြားဖို့မသင့်ဘူးမူဝါဒကတော့တန်းတူအခွင့်အရေးရှိတယ်ចောင်းသားကလိုအပ်လာရင်တော့ចောင်းသားရဲ့လိုအပ်ချက်ကိုဖြည့်ဆည်းတဲ့လှုပ်ဆောင်ချက်မျိုးလုပ်ဖို့လိုပါတယ်ဒါကမူဝါဒရခွဲခြားတာမဟုတ်ဘူးចောင်းသားလိုအပ်ချက်ခုနကျွန်တော်တို့ gifted ကလေးတွေဒါတို့ကတာမန်ကလေးတဲ့ကိုတို့ကစူးစမ်းအားထုတ်မှုဝညာရီကောလေလာမှုရောကောင်းတဲ့ခါကျတော့အချိန်တူတူနဲ့သူတို့တတ်မှတ်ထားတဲ့လေလာသင်ယူရမယ့်ဟာတွေကိုအချိန်တူတူနဲ့ပြီးသွားရင်ကျန်တဲ့အချိန်မှာနောက်တစ်ဆင့်သူတို့လေလာဖို့လိုတာပေါ့ဒါကကျောင်းသားရဲ့လိုအပ်ချက်ပဲကျောင်းသားလိုအပ်ချက်ကိုဖြည့်ဆည်းတာမျိုးကတော့ဖြစ်တင်တယ်ဒါပေမဲ့တော်လို့မလို့ခွင့်ရေးပေးတာမျိုးကတော့မဖြစ်တင်ပါဘူးဟုတ်ကဲ့တရုတ်ຫນ
ွယ်တဲ့လူမျိုးတွေအိန္ဒိယຫນွယ်တဲ့လူမျိုးတွေတိတ်တော်လာဒါပေမဲ့လို့သူတို့ဒီနိုင်ငံခြားသားဖြစ်နေတဲ့အတွက်ကြောင့်မလို့မွေးတာလဲပမာညာမွေးတယ်16နှစ်ဆယ်တော်အောင်တဲ့အထိကလည်းဒါတိုင်ရင်းသားကိုနိုင်ငံသားကိုမဖြစ်ရရှောင်းဒီလူတွေသူတို့ဒီခုန professional school လို့ပြောတဲ့เนาะကျွန်တော်တို့စေးတိုက်သူတို့ engineer เนาะတက်သူတို့เนาะအသက်မွေးမွေးကြောင်းတက်သူတွေကိုသူတို့ဝင်ဝင်မရခဲ့ကြတဲ့အဖြစ်တွေလည်းရှိဒီမူဝါဒကိုဘောဘယ်လိုချိန်ထိုးပလဲစောစောကဒီကလေးရဲ့လူခွင့်ရတောင်းမှလည်းကြည့်ပြီးလို့ရှိရင်မူဝါဒရဘယ်လိုစဉ်းစားဒါလူခွင့်ရနဲ့နွယ်လာတဲ့မူဝါဒဆိုင်ရာကိစ္စလို့ကိုယ်သိနေနေဆွေးနွေးပေးပ
ါဒီကျွန်တော်အမြင်ကတော့ပညာရေးကခွဲခြားဖို့မသင်လူမျိုးနဲ့ဖြစ်ဖြစ်နိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေပညာရေးကတော့ခွဲခြားဖို့မသင်သူရဲ့ပညာတည်ယူနိုင်တဲ့အခွင့်အရေးကိုပေးဖို့လိုတယ်ဆိုတော့ကျွန်တော်တို့စဉ်းစားရမှာကပညာရေးကဒီအခုအယူဆသစ်တွေရှိလာပါပြီဒီကမ္ဘာနိုင်ငံသားအယူဆပါပင်နိုင်ငံမှာပဲနေနေဒါကမ္ဘာလူသားတွေဖြစ်တယ်ဒါလူသားဖွံ့ဖြိုးရေးကိုဆောင်ရွက်ဖို့လိုတယ်ကိုယ်နိုင်ငံသားသူ့နိုင်ငံသားခွဲခြားဖို့မလိုဘူးဒါကကျွန်တော်တို့လူသားဖွံ့ဖြိုးရေးကိုစဉ်းစားတဲ့အတွက်ဒီနိုင်ငံမှာနိုင်ငံသားမဟုတ်လို့ဒါပညာရေးအခွင့်အလမ်းတွေကိုဘေးဖယ်ထားမှဆိုရင်ဒါလူသားဆိုင်ရာရဒါခွဲခြားရဖြစ်သွားတာလीကျွန်တော်အမြင်ကတော့ခုနကမ္ဘာနိုင်ငံသားဆိုတဲ့ယူဆကိုနိုင်ငံတွေကလက်ခံတင်တယ်ဘာပဲကွဲပြားကွဲပြားနိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေပညာရေးခွင့်လန်းနေတန်းတူပေးသင့်တယ်လို့ကျွန်တော်အမြင်တယ
်။ဟုတ်ကဲ့ဒါကတော့ဟိုနိုင်ငံသားတစ်ဖက်မှာကျွန်တော်တို့နိုင်ငံသားအခွင့်အရေးရှိမယ်။အဲတစ်ဖက်မှာကျတော့ကမ္ဘာလူသားလို့ကိုယ်သိမ့်နေပြောတယ်လူခွင့်ရေးဆိုတဲ့နော်ကိစ္စရရှိတာ။နော်အဲ့ဒီတစ်ခုကိုချိန်တဲ့အခါတိုင်းမှာနော်မြန်မာနိုင်ငံအနေနဲ့အဲ့ဒီလိုကောင်းကောင်းချိန်ပြီးစဉ်းစားနိုင်ဖို့ဘာတွေလုပ်ဖို့လိုလဲလို့ကိုယ်သိမ့်နေ
အရင်ကျွန်တော်တို့အယူဆဆွဲလာတဲ့ဟိုအမျိုးဘာသာတရားနာဆိုတဲ့ဟာကတအားကိုဒီလူမျိုးရေးရအချင်းမြောင်းချင်းမြောင်းနေလို့ကျွန်တော်အမြင်တယ်ချင်းမြောင်းနေလို့မြင်တယ်ကိုယ်ဘာသာမှာကိုယ်လူမျိုးမှာအဲကိုကမွန်မြတ်ပြီးတော့တခြားဘာသာတခြားလူမျိုးတွေကဒီဖယ်ထုတ်တဲ့အယူဆအဲ့ဒီအယူဆကိုကျွန်တော်တို့ပြင်ဖို့လုပ်တယ်ဒါကကျွန်တော်တို့ပညာရေးမှာရောစာပေတွေမှာရောဒါပြင်ဖို့လုပ်တယ်ဒါလူတူချင်းစီမှာဒီဆွဲနေတဲ့အဲ့ဒီအယူဆပြင်ဖို့လုပ်တယ်နောက်တစ်ခါအဲ့ဒီဟာကိုအကောင့်တွေဖော်နိုင်တဲ့ဥပဒေတွေခိုင်ခိုင်မာမာရှိဖို့လို့ဘာမှမခွဲခြားပဲနဲ့လူမျိုးတို့ဘာသာတို့ကွဲပြားတာကိုဘာမှမခွဲခြားတဲ့ဥပဒေတွေတန်းတူညီမျှအခွင့်အရေးရှိတဲ့ဥပဒေတွေပြဋ္ဌာန်းဖို့လိုတယ်ဆိုတော့ဥပဒေပြဋ္ဌာန်းချက်ကစိတ်ပိုင်းဆိုင်ရာမှာလူတွေရဲ့အသိမြင်မှာလက်တွေ့လုံးဆောင်ချက်တွေမှာအားလုံးကဘာမှမခွဲခြားပဲနဲ့တန်းတူအဲ့ဒါကမှကျွန်တော်တို့ကပို့ပြီးတော့ငြင်းညံ့တဲ့လူဖွဲ့စည်းဖြစ်မယ်နိခွဲခြားမှုတွေကြောင့်နောက်ဆက်တွဲအကျိုးဆက်တွေနဲ့တူးချင်းမှလည်းမငင်းညံ့ဘူး။အုပ်စုလိုက်ဖြစ်လာတဲ့အခါကျတော့အုပ်စုချင်းပြိပက္ခတွေဖြစ်လာတယ်။အဲ့ဒါတွေကကျွန်တော်မငင်းညံ့တဲ့စီရောက်တယ်။အဲ့တော့ကျွန်တော်ငင်းညံ့တဲ့စီသွားဖို့ဆိုရင်ဘာမှမခွဲခြားဘဲနဲ့အားလုံးကိုတန်းတူခွင့်ရပေးဖို့လိုတယ်။အပြန်အလှန်လေးစားဖို့လိုတယ်။အပြန်အလှန်တံပိုးထားဖို့လိုတယ်။အဲ့ဒီအသိအမြင်တွေကကျွန်တော်တို့နိုင်ငံမှာကြည်ကြဲပြင်းပြင်းဖြစ်လာဖို့လိုပါတယ
်။ဟုတ်ကဲ့ ဆရာဦးသိန်းလေးခင်ဗျာကျေးဇူးအများကြီးတင်ပါတယ
်ဥတမောင်းသားစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတစ်ခါတော့တပတ်တွင်ထိတ်တန်းရောက်မြန်မာသတင်းတွေကိုတင်ဆက်ပေးမှာပါမြန်မာစစ်တပ်ကိုထိရောက်စွာပိတ်ဆို့အရေးယူနိုင်မယ့်မူကြမ်းတရက်ကိုအမေရိကန်အောက်လွတ်တော်ကအတည်ပြုလိုက်ပါတယ်။ဘူပန်ကချမှတ်လိုက်တဲ့နိုင်ငံသားငွေထိန်းချုပ်တဲ့ဥပဒေကြောင့်စီးပွားရေးကမောက်ကမဖြစ်လာနိုင်တယ်လို့သုံးသပ်ချက်လည်းထွက်လာပါတယ်။ရန်ကုန်ရင်းစိန်ထောင်တွင်းကအကျဉ်းသားတွေနေထိုင်ရတဲ့ပုံကြမ်းတွေထွက်လာခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့ဘက်တွင်သတင်းတွေကိုဒီနန်းလောင်နဲ့ကိုဝင်းခတ်မောင်တို့ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။မြန်မာစစ်ကောင်စီအပေါ်အရေးယူပိတ်ဆို့မှုတွေပိုးပြီးတော့ချမှတ်ဖို့နဲ့မြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုကိုထောက်ခံအားပေးမယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်ဥပဒေမူကြမ်း Burma Act of 2021ကိုအမေရိကန်အောက်လွှတ်တော်ကဧပြီလ6ရက်နေ့မှာအတည်ပြုလိုက်ပါတယ်။မြန်မာစစ်တပ်ကိုတန်ခတ်ပိတ်ဆို့ရအပြင်မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးအပ်ဖို့နဲ့လူခွင့်ရေးချိုးဖောက်သူတွေတာဝန်ခံမှုရှိလာအောင်အရေးယူဖို့စတဲ့အချက်တွေကိုဥပဒေမူကြမ်းမှာထည့်သွင်းထားတာပါ။ပြီးခဲ့တဲ့အောက်တိုဘာလကတည်းကတင်သွင်းခဲ့တဲ့သူဥပဒေမူကြမ်းကို Republican နဲ့ Democrat ပါတီကြီးတို့ခုညှိနှိုင်းပြင်ဆင်ပြီးမှဧပြီလ6ရက်နေ့ကအတန်းနဲ့မဲခွဲအတည်ပြုခဲ့တာဖြစ်ပါတယ်။ဒါဟာကြီးမားတဲ့ခြေလှမ်းတစ်ခုဖြစ်ပြီးအမေရိကန်နိုင်ငံရဲ့နိုင်ငံခြားရေးမူဝါဒမှာမြမအရေးအခိုင်အမာရှိနေတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့ Global Witness လူခွင့်ရေးအဖွဲ့အကြီးတန်းတာဝန်ရှိသူတူကပြောပါတယ်။ Burma Act ကိုပူရဲအဆိုတင်သွင်းတဲ့နယူးယောက်ပြည်နယ်ဒီမိုကရက်အမတ် Gregory Meek ကမြမစစ်စကတရားမဲ့လို့ရတွေဆက်လက်ကျူးလွန်နေတယ်လို့မြမပြည်သူတွေကိုဆက်ပြီးတော့ကူညီဖို့လိုအကြောင်းအောက်လွှတ်တော်မှပြောဆိုသွားပါတယ်။အောက်လွှတ်တော်ကအတီးပြုတ်လိုက်တဲ့ဥပဒေမူကြမ်းကိုအထက်လွှတ်တော်ကအတီးပြုတ်ရအောင်မှာပါအထက်လွှတ်တော်ကပါအတီးပြုတ်ပြီးရင်တော့သမရကလက်မှတ်ရေးထိုးပြီးဥပဒေအဖြစ်အတီးပြုတ်နိုင်မှာဖြစ်ပါတယ်ဒီဥပဒေမူကြမ်းအတီးဖြစ်လာခဲ့ရင်တော့အမေရိကန်အစိုးရအနေနဲ့မြန်မာစစ်ကောင်စီအပေါ်ထိရောက်တဲ့အရေးယူဆောင်မှုတွေချမှတ်လှုံ့ဆော်နိုင်မှာလည်းဖြစ်ပါတယ်
အမေရိကန်ထက်လွှတ်တော်မဲ့ Republican ခေါင်းဆောင် Mitch McConnell နဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တမ်မတ်ကြီးတို့ဧပြီလ6ရက်နေ့ကမြမအရေးဆွေးနွေးခဲ့ပါတယ်မြမစစ်တပ်ကအာဏာသိမ်းလိုက်တဲ့အချိန်ကတည်းကအမေရိကန်ပြောင်စုကိုစားတမ်မတ်ကြီး Thomas Fighter မြမပြည်သူတွေဘက်ကရက်တီဆောင်ရွက်ခဲ့တာပါတွေ့ဆုံပွဲအပြီးထုတ်ပြန်ချက်မှာတော့အာဏာသိမ်းပြီးကတည်းကတိုက်ခန့်တွေအပေါ်စစ်တပ်ကအချိန်မြင့်ကြက်ဖက်ဖိနှိပ်နေပြီးဒေါ်ဆန်းစုကြည်သူ့ရဲ့စီးပွားရေးကြံပေးဩစတြေးလျနိုင်ငံသားရှောင်းတန်နန်နဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းဆက်လက်ဖမ်းဆီးထားတယ်လို့ဖော်ပြထားပါတယ်ဒါအပြင်စစ်ကောင်စီပေါ်ချမှတ်ပြစ်ဒဏ်ခတ်တဲ့အမေရိကန်မျိုးသားကာကွယ်ရေးအုပ်ဥပဒေ NDAA ဟာမျိုးသားညီညွတ်ရေးအစိုးရ NUG နဲ့မျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီ NUCC ကိုထောက်ခံမှုပေးထားတာဖြစ်တဲ့အတွက်လဲကျေနပ်ဝမ်းသာအားရကြောင်းဖော်ပြထားပါတယ်အဲ့လိုလုပ်ခဲ့တာဟာစစ်ကောင်စီကိုရှောင်ကွင်းကျော်လွှားပြီးမြန်မာပြည်သူတွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးတာလည်းဖြစ်တယ်လို့ဆိုပါတယ်အဲ့လိုဆောင်ရွက်နိုင်ဖို့ဒေသတွင်းကမိတ်ဆွေနိုင်ငံတွေကတစ်ဆင့်အမေရိကန်ဘက်ကပုံမပြီးစူးစမ်းလုံဆောင်နိုင်ရေးတမ်မတ်ကြီးနဲ့ဆွေးနွေးခဲ့တယ်လို့လည်းမစ်ချ်မကော်နယ်ရဲ့ကြေညာချက်မှာပါရှိပါတယ်။ဒီမိုကရေစီရေးနဲ့ကိုယ်ပိုင်အုပ်ချုပ်ပိုင်ခွင့်ရရေးအတွက်အချိန်ကြာမြင့်စွာတိုက်ပွဲဝင်နေကြတဲ့မြန်မာပြည်သူတွေအနေနဲ့အမေရိကန်ပြည်သူတွေရဲ့ထောက်ခံမှုနဲ့ထိုက်တန်မှုရှိပါတယ်လို့လည်းပြောပါတယ်။သူကိုယ်တိုင်သူ့ရဲ့မဲဆန္ဒနဲ့ဖြစ်တဲ့ကန်တက္ကီပြည်နယ်ကမြန်မာနိုင်ငံသားတွေနဲ့အတူမြန်မာပြည်ဒီမိုကရေစီရေးအတွက်ပန်းနိုင်ရောက်တဲ့အထိဆက်လက်တိုက်ပွဲဝင်သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။
မြန်မာနိုင်ငံမဟိုဘန်ကလက်တလောထုတ်ပြန်လိုက်တဲ့နိုင်ငံခြားဝင်ငွေထိန်းချုပ်တဲ့ဥပဒေတည်ရအရာနိုင်ငံခြားငွေတွေကိုမြန်မာကျပ်နဲ့လဲလှယ်ရမှာဖြစ်တဲ့အတွက်ဥရောပနိုင်ငံတွေကစီးပွားရေးလုပ်ငန်းတွေအနေနဲ့လည်းလုပ်ငန်းဆက်လက်လည်ပတ်ဖို့အခက်တွေ့နေတဲ့အကြောင်းရန်ကုန်မြို့မှာရှိတဲ့ဥရောပသမဂ္ဂကိုယ်စားလှယ်ရုံးကဧပြီလ5ရက်နေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ဒီဥပဒေတည်ကြောင်း EU အဖွဲ့ဝင်နိုင်ငံတွေရဲ့တန်တမာရေးလုပ်ငန်းတွေတခြား EU အရာရှိတွေနဲ့NGO အဖွဲ့အစည်းတွေရဲ့လုပ်ငန်းတွေကိုလည်းထိခိုက်နစ်နာစေနိုင်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ဒါကြောင့်ဥရောပနိုင်ငံတွေကစီးပွားရေးလုပ်ငန်းတွေ၊နိုင်ငံတကာစာသင်ကျောင်းတွေ၊ကုန်သည်ကြီးများအတင်နဲ့ NGO တွေကိုဒီမူဝါဒကနေကိလုဖွင့်ပေးဖို့ EU ကိုယ်စားလှယ်ရုံးကတောင်းဆိုထားပါတယ်။အလားတူပဲရန်ကုန်မှာရှိတဲ့ဂျပန်နဲ့စင်ကာပူအပါအဝင်တန်ယုံတို့ချို့ကလည်းပဟိုပိုင်းရဲ့အဲ့ဒီထုတ်ပြန်ချက်ကြောင့်မြန်မာနိုင်ငံမှာရှိတဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေကြီးမားတဲ့စိန်ခေါ်မှုတွေအခက်အခဲတွေနဲ့ကြုံတွေ့ရလိုက်မယ်လို့ကြေညာချက်ထုတ်ပြန်ခဲ့ကြတာပါ။ပြည်ပကနိုင်ငံခြားငွေနဲ့ရရှိတဲ့ဝင်ငွေတွေကိုနိုင်ငံခြားငွေနဲ့ရောင်းဝယ်ဖောက်ကားတဲ့လိုင်စေရဗန်တွေကနေတစ်ဆင့်ဒေါ်လာကိုမြန်မာကျပ်ငွေ1850တမန်စီနဲ့လဲလှယ်ဖို့အတွက်ဗဟိုဘဏ်ကညွှန်ကြားထားတာပါ။အဲ့ဒီညွှန်ကြားချက်ကြောင့်ပုတ်ကုန်သွင်းကုန်လုပ်ငန်းတွေအကြီးအကျယ်ထိခိုက်စေနိုင်ပြီးအကျိုးထက်အပြစ်ပိုများနိုင်တယ်လို့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တို့ကလည်း VOA ကိုပြောပါတယ်
ဒေါ်လာကိုထောင်800ငါးစီကျနဲ့ငွေလဲနှုန်းတမတ်ချက်ဟာပြင်ပကတရားမဝင်ပေါက်စီတဲ့တဆယ်ရခိုင်နှုန်းရောင်းနေနေတာကြောင့်ငွေကြေးအသွင်အထုတ်လုပ်တဲ့တခါတိုင်းတဆယ်ရခိုင်နှုန်းအရှုံးပေါ်သလိုဖြစ်နေတယ်လို့လည်းပြည်တွင်းလုပ်ငန်းရှင်တွေကပြောအေးကိုပြောပါတယ်
စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလျှက်စစ်မီးတွေအချိန်ကြာပြတ်တောက်နေပြီးလောင်စာဆီဈေးတွေကလည်းတချိန်တိုးတက်နေတာကြောင့်စီးပွားရေးလုပ်ငန်းတွေအတွက်မရေမရာမှုတွေပိုများလာပြီးမြို့ကြီးတွေမှာနေထိုင်သူတွေအတွက်ပိုမိုခက်ခဲလာတယ်လို့ရန်ကုန်မန္တလေးနဲ့မြို့ကြီးချို့မှာနေထိုင်သူတွေကVOA ကိုပြောပါတယ်ပြီးခဲ့တဲ့ဒီဇင်ဘာနှောင်းပိုင်းကစလို့မီးမကြာခဏပြတ်တာတွေဖြစ်ခဲ့ပြီးဇန် စစ်အုပ်ချုပ်ရေးကောင်စီကပြောထားပါတယ်လက်စစ်တားပေးဆက်ရုံတွေထဲမှာတုံးရတဲ့သဘာဝဓာတ်ငွေတွေအတွက်ကုန်ကြမ်းစည်းနဲ့ထိမ့်သိမ်းပြုပြင်စည်းရိတ်တက်လာတာရတနာကန်းလုံသဘာဝဓာတ်ငွေစီမံကိန်းအစင်းမြင့်ပြုပြင်တာတွေလုပ်နေတာအပြင်ကြားပြည်နယ်မှာရှိတဲ့လက်စစ်တားပေးတာဝါတိုင်းတွေကိုအတိုက်ခံဖွဲ့တွေကတိုက်ခိုက်နေရတဲ့ကြောင့်ခုလိုမီးဖြတ်ရတာဖြစ်တဲ့ဆိုပြီးစစ်ကောင်စီကပြောထားပါတယ်မြန်မာနိုင်ငံအတွင်းစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလုပ်ခဲ့ကြတဲ့ပြည်တစ် Total စွမ်းအင်ကုမ္ပဏီနဲ့ American Chevron ကုမ္ပဏီတွေဟာလည်းစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံတွေကသူတို့ရဲ့လုပ်ငန်းတွေကိုပြန်ကျုပ်သိမ်းခဲ့ကြတာပါမြန်မာပြည်သူတွေအတွက်ကတော့အာဏာသိမ်းမှုနောက်ပိုင်းနိုင်ငံရေးနဲ့လူမှုစီးပွားရေးအခြေတဲတွေအပြင် COVID-19 ကာယရောဂါအန္တရာယ်တွေရှိနေချိန်မှာလျှက်စစ်မီးပြဿနာကိုပါကြုံတွေ့နေရတာလည်းဖြစ်ပါတယ်
အေးစိန်ထောင်ထက်ကအကျဉ်းသားတွေနေထိုင်နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးပုံချမ်းရေးဆွဲထားတဲ့ပုံတွေကို Riders သတင်းဌာနကဖော်ပြလိုက်ပါတယ်။စုစုပေါင်း14ပုံပါဝင်ပြီးတော့ထောင်ထဲမှာဖမ်းခံခဲ့ရတဲ့အကျဉ်းသားတွေရဲ့နေစဉ်နေထိုင်ဖြတ်တန်းနေရတဲ့အခြေအနေတွေကိုမင်းအပြားနဲ့ပုံချမ်းရေးဆွဲထားတာပါ။အဲ့ဒီပုံတွေထဲမှာတော့အင်းစိန်ထောင်ထဲကအချုပ်ဆောင်ထဲမှာအကျဉ်းသားတွေအစုအဝေးလိုက်ကျမ်းပေါ်မှာထိုင်းပြီးတော့စကားပြောနေတာ၊လှဲနေတာ၊ရေချိုးဖို့အတွက်တန်းစီနေတာတွေပါဝင်ပါတယ်။ပုံတစ်ခုမှာတော့အခန်းတစ်ခုထဲဒါဇင်နဲ့ချီတဲ့အကျဉ်းသားတွေကိုနေရာလက်မရှိပြစ်သိမ့်နေအောင်ထည့်ထားတာကိုတွေ့ရပြီးနောက်တစ်ချို့ပုံတွေမှာတော့အကျဉ်းသားတွေစိတ်မသက်မသာနဲ့ကျမ်းပေါ်လှဲနေတာကိုတွေ့ရပါတယ်။ဒီပုံတွေကိုတော့ပြီးခဲ့တဲ့နှစ်ဧပြီလကနေဇူလိုင်လကြားမှာရေးဆွဲခဲ့တာဖြစ်ပြီးပြီးခဲ့တဲ့အောက်တိုဘာလမှာအင်းစိန်ထောင်ကနေပြန်လွတ်လာတဲ့အကျဉ်းသားတူကထောင်တွင်းကနေခေါ်ထုတ်လာခဲ့တာဖြစ်တယ်လို့ Rider သတင်းမှာပြောထားပါတယ်။ပုံဆွဲတဲ့သူကတော့သူ့ဘသူဘဝဖြစ်တယ်ဆိုတာကိုထုတ်ဖော်ပြောဆိုခြင်းမရှိသလိုတွေ့ဆုံမင်းမြန်ခွင့်ပြုဖို့ကိုလည်းညှင်းစာခဲ့ပြီးထပ်ပြစ်အဖမ်းခံရမှာဆိုရင်လည်းလို့လည်းပြောပါရဲအဲ့ဒီပုံတွေကိုတော့ပုံဆွဲသူကမွေးနေ့လက်ဆောင်အဖြစ်ပေးခဲ့တာလို့လည်းသိရပါရဲအေးစိန်ထောင်ထဲမှာနေထိုင်စားသောက်ရတဲ့အခြေအနေတွေဟာအလွန်ဆိုးပြီးတော့လူလိုနေရတာနဲ့မတူဘူးလို့လည်းပြောပါရဲအေးစိန်ထောင်ဟာအကျဉ်းသားဦးရေ 9,000 လောက်သာဆက်မယ်လို့ပြီးခဲ့တဲ့နှစ်အာနာသိန်းချိန်ကစပြီးအေးစိန်ထောင်ထဲမှာဖမ်းဆီးထားတဲ့သူကတထောင်ကျော်နေပြီလို့နိုင်ငံရေးအကျဉ်းသားများကိုကြီးဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါရဲစစ်တပ်ကအာဏာသိမ်းတဲ့အချိန်ကစပြီးနိုင်ငံတော်ဖမ်းဆီးခဲ့သူဟာ13,000ကျော်ရှိလာပြီးတော့တိတ်ဆုံးသူက1,930ထက်မနည်းရှိနေပြီလို့လည်း AAPP ကဧပြီလပထမပိုင်းမှာဖော်ပြထားပါတယ်။စစ်ကောင်စီကတော့ AAPP ရဲ့အစည်းအဝေးဟာချက်ကားပြောဆိုတာဆိုပြီးတော့တုံ့ပြန်ထားပါတယ
်။အာဏာသိမ်းထားတဲ့မြန်မာစစ်တပ်အုံပြုနေတဲ့လေရင်ရေရင်ရဟတ်ရင်စက်ရင်ရန်ရားတို့နဲ့ပတ်သက်ပြီးစုငွေချီးမြှင့်မဲ့အမိန့်ကြေညာချက်တရက်ကို NUG မြို့သားညီညွတ်ရေးဆိုရကဧပြီလ9ရက်နေ့နေဆွဲနဲ့ထုတ်ပြန်ပါတယ်။ပြည်သူ့ငွေနဲ့ဝယ်ယူထားတဲ့စစ်လက်နက်ကိရိယာတွေနဲ့ပြည်သူတွေရဲ့အသက်အိုးအိမ်စီးတွေကိုတိုက်ခိုက်နေတဲ့လူရဲ့အပေါ်လက်မခံနိုင်ကြောင်းအဲ့ဒီတိုက်လေရင်ရဟတ်ရင်ထောက်ပို့လေရင်တိုက်ရေရင်တွေကိုအကြီးစားဖျက်ဆီးတာစစ်စင်ရေးလမ်းကူးလမ်းမှာတနည်းနည်းနဲ့ဖျက်ဆီးနိုင်တာပြက်ကြအောင်လှုပ်ဆောင်နိုင်တာဒါမှမဟုတ်အဲ့ဒီရင်တွေပိုပစ်ချနိုင်တာဒါမှမဟုတ်အဲ့ဒီရင်တွေနဲ့ပြည်သူတွေဘက်ခိုလုံလာတာစသဖြင့်ထိရောက်စွာဆောင်ရွက်နိုင်မယ်ဆိုရင်ထိုက်တဲ့စုချင်းမြင့်မယ်လို့ကြေညာချက်မှာစုချင်းငွေနဲ့တကွအသေးစိတ်ဖော်ပြထားပါတယ်ချင်းမြင့်မဲ့စူချေးငွေတွေလက်ခံရယူတာနဲ့ဆောင်ရွက်ချက်တွေကိုလည်း The Public Property Protection Act 1947 အရတရားစွဲဆိုအရေးယူအဖြစ်ပေးခံရတာမျိုးမရှိစေရဘူးလို့ NUG ယာယီသမရဒူဝါလက်ရှိလာရဲ့လက်မှတ်နဲ့ထုတ်ပြန်တဲ့အမိန့်ကြေညာစာမှာဖော်ပြထားပါတယ်။အဲ့ဒီအမိန့်ကိုလည်း The Public Property Protection Act 1947 Section 3B ပါပြဋ္ဌာန်းချက်နဲ့အညီထုတ်ပြန်လိုက်တယ်လို့လည်းဖော်ပြထားတာပါ။အာဏာသိမ်းစစ်ကောင်စီကတော့NUG ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်ကြေညာထားပါတယ်မြန်မာနိုင်ငံမှာ2021စစ်အာဏာသိမ်းချိန်ကစပြီးစစ်ကောင်စီတပ်ရဲ့မြေပြင်ဝေဟင်ထိုးစစ်ဆင်မှုတွေကြောင့် ပြည်သူထောင်တောင်းချီပေးလို့ရကိုအိုးအိမ်စွန့်ခွာထွက်ပြေးကြရပြီးအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ်။
ယူကရိန်းမြောက်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်ထဲမှာရုရှားတပ်တွေပြန်ဆုတ်ခွာသွားတဲ့နောက်မြို့တော်ခီဖ်နာကဘူချာမြို့ကလေးမှာရှားနေချီတဲ့ဒေသခံတွေသေဆုံးနေတာဟာရုရှားတပ်တွေရဲ့ရက်စက်မှုအထောက်အထားတွေဖြစ်ပြီးဒီဖြစ်ရက်တွေကြောင့်ရုရှားနဲ့ညှိနှိုင်းမှုတွေလုပ်ဖို့ခက်ခဲလာစေတယ်လို့လည်းအဲ့ဒီမြို့ကလေးကိုတင်းတင်းလာနေမှာတွားရောက်ကြည့်ရှုနေတဲ့ယူကရိန်းသမ္မတဗလော်ဒ
ရဲ့ data ခန့် အရက်သားတွေရဲ့ အလောင်းတွေဟာ လက်ကို နောက်ပြန် ချီနှောင်ထားတာ အနီးကပ်ပြတ်တတာ အဆုလိုက်မြုပ်နှံထားတာ လမ်းတွေပေါ်ပြန့်ကျဲနေတာ တွေ့ကြောင်းနဲ့ ဒါဟာစစ်ရာဇဝင်မှု ပြစ်မှုတွေဖြစ်ပြီး ဒါကိုကမ္ဘာကလူမျိုးတုံးတက်ဖြတ်မှုအဖြစ်သတ်မှတ်ကြောင်းလည်းပြောပါရယ်ရုရှားတွေလှုပ်ဆောင်ခဲ့တာတွေကိုကြည့်ရင်သူတို့နဲ့ဆွေးနွေးညှိနှိုင်းမှုတိတ်ခတ်ခဲလာနေပြီလို့လည်းပြောပါရယ်ရုရှားအစိုးရကတော့ဘူချာမျိုးမှာအရက်သားတွေကိုရုရှားတပ်တွေကတက်ဖြတ်ကြောင်းဆွဆွဲမှုကိုညှင်းဆိုခဲ့တယ်လို့ဒါရီယာရုရှားအစိုးရကိုစန့်ကြံရန်စပေးဖို့လှုပ်တာဖြစ်ကြောင်းပြောကြားခဲ့တာပါ ယူကရိန်းမှာရက်ဆက်ကြမ်းကြုတ်တဲ့လှုပ်ရက်တွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီအဖွဲ့ဝင်ဖြစ်ကနေရုရှားကိုဆိုင်းငံ့ထားဖို့အထွေထွေညီလာခံကမဲခွဲဆုံးဖြတ်လိုက်ပါတယ်ကြီးလေတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုစနစ်တကျကျူးလွန်ခဲ့တယ်လို့ယူကရိန်းအပေါ်နိုင်ငံတကာဥပဒေတွေကိုချိုးဖောက်ပြီးကျူးလွန်ခဲ့မှုတွေအတွက်ရုရှားကိုအ
ဒီဇင်ဘာလ31ရက်နေ့မှာတက်တန်းကုန်မှာဖြစ်ပါတယ်။ BA2 Omicron မျိုးကွဲဗီဇာပိုးသစ်ဟာတွေ့ဘူးသမျှဗိုင်းရပ်စ်ပိုးတွေထဲမှာကူးစက်နှုန်းအများဆုံးဖြစ်ပြီးအထူးစိုးရိမ်ရတဲ့အကြောင်းနဲ့ဆေးရုံတက်ကုသသူတွေသေဆုံးသူတွေတွေ့ရနိုင်တယ်လို့အမေရိကန်ကျန်းမာရေးပညာရှင်တဦးကသတိပေးသွားပါတယ်။BA2ကိုရိုနာမျိုးကွဲဗီဇာပိုးသစ်ကူးစက်မှုတွေပိုတိုးလာနိုင်ကြောင်းနဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီအပါအဝင်ထိခြားတဲ့နိုင်ငံရေးအတိုင
ော့ရှီနေဂျုံမော်ရစ်ကလည်းရောယောဂလက္ခဏာမပြပါဘူး2020ခုနှစ်ဖေဖော်ဝါရီလောက်ပိုင်းအမေရိကန်ပြည်ထောင်စုမှာကိုဗစ်ကြောင့်တည်ဆုံးသူ 98,000 ကျော်ရှိပြီဖြစ်ပါတယ်အခု PA2 မျိုးကွဲဗီဇာပိုးတက်ကူးစက်မှုတွေကြောင့်မျိုးကြီးတွေမှာပိတ်ဆို့ကတ်တက်တဲ့စည်းမျဉ်းတွေပြန်ပြီးချမှတ်မယ်မချမှတ်ဘူးဆိုတော့အတိအကျမသိရသေးပါဘူးရှင်
တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအလိမ္မာပြောပြခဲ့တာဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုတလဲကြီးညာပေးပါဖြစ်ပါတယ်ဗျာယူကရိန်းနိုင်ငံမှာယထာဘူရာယုံတစ်ခုကိုဒုံးကျည်နဲ့တိုက်ခိုက်တာကြောင့်လူများပြားသေးဆုံးဒဏ်ရာရခဲ့တာဟာရုရှားလက်ချက်ဖြစ်တယ်ဆိုပြီးတော့ယူကရိန်းရဲ့မဟာမိတ်တွေကပြစ်တင်ရှုတ်ချလိုက်ပါတယ်ဒီလို့ရဟာရဲသားတွေကိုရွေချက်ရှိရှိတိုက်ခိုက်မှုဖြစ်တယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇလင်စကီကပြောပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ဒီတိုက်ခိုက်မှုဟာရုရှားကကျူးလွန်တဲ့ဆိုးဝါးရက်စက်တဲ့နောက်ထပ်သက်ဖြတ်မှုဖြစ်တယ်ဆိုပြီးတော့ Twitter မှာရေးပါတယ်ဗြိတိန်ကာကွယ်ရေးဝန်ကြီး Ben Wallace ကတော့အရသာတွေနဲ့အရေးပါတဲ့အခြေခံစောင့်ဝင်တွေကိုတိုက်ခိုက်တာဟာဆေးရသွမှုဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ကမ္ဘာမှာကိုဗစ်ကာကွယ်ဆေးမညီမမျှရနိုင်မှုဖြစ်ရှိနိုင်ရင်နိုင်ငံတကာလူရှင်တွေကနောက်ထပ်ဒေါ်လာသန်းပေါင်း 9,000 နီးပါးကတိပေးလိုက်ပါတယ်ကုလသမဂ္ဂကြောတော့နောက်ခံပြုထားတဲ့ COVAX ကိုဗစ်ကာကွယ်ဆေးညွှန်မောင်းအဖွဲ့ကနေပိုးဆင်းရတဲ့နိုင်ငံတွေကိုဒီ COVID-19 ကာကွယ်ဆေးပို့ပေးဖို့နိုင်ငံတကာအလူရှင်တွေညီလာခံချင်းပါနေရာမှာဒေါ်လာ3,800ပေးဖို့ကတိပေးလိုက်တာဖြစ်ပါတယ်တရုတ်နိုင်ငံစီးပွားရေးအချက်အချာမျိုးဖြစ်တဲ့ရှန်ဟိုင်းမြို့ကြီးမှာ COVID ကြောင့်သက်ကြီးရွယ်တွေဇက်တိုက်ဆေးရုံမှာတည်ဆုံးလာနေပါတယ်ခင်ဗျာဒီညအတွက်သတင်းကျဉ်းချုပ်ကတော့ဒီလောက်ပါပဲအခုညအစည်းအဝေးထုတ်လုပ်ရေးမှူးကအလိမ္မာဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Jonathan Walker တို့ဖြစ်ပါတယ် VOA American အတန်ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ30နဲ့51အပြင်လိုင်းလက်မီတာ190တို့ကနေလည်းထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော့ရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာကျွန်တော်ရနိုင်ပါ
This program has come to you from the Voice of America, Washington.